ပြည့်ရတတ်ကြတယ်ဒါကလေဘုရားဘာသာဝင်တဦးအဖြစ်နဲ့ပြည့်ရတယ်ဒါကလေစူးမရမယ်သဘောလို့ဖြစ်တယ်နော်ဒါကြောင့်လေရင်ကိုတစ်ခွတ်တည်းရဲ့လုံးယုံကြည်ခြင်းပဲဆိုရင်ယုံကြည်နေတဲ့ပုဂ္ဂိုလ်တွေမှာရှိတဲ့မျက်နှာမှုတွေလက်ဆောင်မဖြစ်နိုင်ဘူးနော်ဖြစ်နေပါတယ်သို့တော့နောက်ပိုင်းဥပဒကဝိသိလို့ခေါ်ဆိုအပ်တဲ့ဥပဒကပိုင်းအစီအစဉ်အပိုင်းမှာလည်းထပ်ပြီးပြောဖို့ဘယ်လိုရထားပါ့မလဲနော်ဒီတော့ဝိရဇ္ဇံကိုစပ်ပြီးဒီထင်ကြတဲ့ယသိတွေကိုယ်တိုင်ကတို့တော့ကိုယ်တိုင်ဒီဝိရဇ္ဇံလို့ခေါ်ဆိုအပ်တဲ့မန္တန်ရဲ့အစုံမိနေတာအတိတ်ကမှန်ကန်ပါတယ်လို့ဝန်ခံနိုင်တဲ့ကျောင်းအားမရှိခဲ့ပါဘူးနော်ဒါတွေကိုဥစ္စာနောက်ခက်လူတွေကယူပြီးတော့တစ်ဖက်ကမှန်ကန်ပါတယ်နဲ့တော့ပြီးလက်ခံယုံကြည်ခဲ့မယ်ဆိုရင်ဒီယုံကြည်ခြင်းတွေကမိမိတို့အတွက်အများစွာအကျိုးရောက်ပြီးတော့မတော်နိုင်ဘူးနော်ဒါဖြစ်နေခုလိုပေါ့ဥစ္စာရုပ်ဘွားတော်များမဖြစ်သေးတယ်မဟုတ်ဘူး။ဇေဒီတော်များမဖြစ်သေးတယ်။မဖြစ်သေးတဲ့ရုပ်ဘွားတော်တွေကိုလည်းဖြစ်စီဖြစ်တယ်ဆိုတော့ဒီယုံကြည်ချက်ဒီဘုရားဘာသာတော်ရဲ့ယုံကြည်ချက်ကလည်းရှိလိုက်ရင်တော့လမ်းတွေတော်ပြီးလက်ချော်ပြီးမတော်ဘူးလား။ဟောနေပြီ။ဒါသိချက်ဖို့ကောင်းနော်။ဒီဇေဒီအကြောင်းဒီလောက်နဲ့နားပြီးတော့သန္တကောင်ပြည့်စုံတဲ့အပိုင်းလေးနည်းနည်းပြန်ပြီးဆက်ကြအောင်နော်။နောဘိယတသံတရဏဂမနတတုဟိတောဘိတောတဝဇောသအနဝဇောသနောဘိတရဏကောင်ရပြည့်စုံမှုသည်အပြည့်ရှိတဲ့ပြည့်စုံမှုအပြည့်မရှိတဲ့ပြည့်စုံမှုနှစ်မျိုးရှိတယ်အခုပြောနေတာတွေကအပြည့်ရှိတဲ့ပြည့်စုံမှုတွေပဲနော်တထတဝဇောအညတထရာဒီလိုအတ္တသဏ္ဍယတနာဒီဟိဟောဒီအပြည့်ရှိတဲ့ပြည့်စုံမှုကတော့ယရဏသုံးပါးရဲ့ပြည့်မဲ့မှာရှိတဲ့ဆရာအသည့်ဒီကိုမိမိဘောဘောအနည်းလူတန်းချင်းတပည့်အဖြစ်ခံယူဆောင်ခြင်းချင်းကိုယ်ခွဲလီလျောင်းပေါ်မိခွေရအဖြစ်ရှိကြခြင်းအလောအမင်းရိုသေးစားရှိခိုးခြင်းဆိုတဲ့ဒီအကြောင်းတရားတွေကြောင့်မူလဆက်ပြီးခဲ့တဲ့ပြဏဂုံဒီအလိုလိုပြည့်စုံသွားတယ်။အဲဒီလိုပြည့်စုံနေတာတော့ဘာဖြစ်လဲ။သောသအနိဋ္ဌဖလောဟောတိသောသထောအပြည့်ရှိသောပြည့်စုံခြင်းဒီကအနိဋ္ဌဖလောမကောင်းတဲ့အကျိုးတရားရှိသည်ဟောတိသည်။ပြည့်စုံုံပြည့်စုံတာကဘာမှမဖြစ်ရင်တော့ကျော်သေးတဲ့ပေါ့။ပြဏဂုံလည်းပြည့်စုံတယ်အကျိုးတရားတခုဒီပြဏဂုံပြည့်စုံခြင်းကြောင့်အကျိုးတခုရမယ်ဆိုရင်ရရှိမဲ့အကျိုးဒီအနိဋ္ဌဖလအလုံးမရှိတဲ့အကျိုးတွေပဲရတယ်နမေကျဖြစ်တဲ့သုဘဗုဒ္ဓတို့ရှိပေါ့နမေကျဖြစ်တဲ့အရှင်သေဝရတ္တတို့ရှိပေါ့ပြဏဂုံပြည့်စုံသွားလိုက်တဲ့အခါရရှိတဲ့အကျိုးတရားတွေကိုကြည့်လိုက်တော့အလုံးရှိတဲ့အကျိုးတရားတွေဟုတ်သေးတာမဟုတ်တော့ဘူးအလုံးမရှိတဲ့အကျိုးတရားတွေကပေါ်လာတယ်နော်အနဝဇောကလပိဋကယဟောတိသောအဝိပါကတအဖလောအနဝဇောအပြည့်မရှိတဲ့တဏ္ဍကုံပစ္စည်းချင်းဒီကကာလကရိယာယသေလနောအခါနဲ့ဟောတိဖြစ်ပေါ်၍လာပေ၏။မောတုသေလနောအခါနဲ့တဏ္ဍကုံပစ္စည်းချင်းဒီကအဝိပါကတအကျိုးပိဋကတသဘောမရှိခြင်းကြောင့်အဖလောအလိုမရှိတဲ့အကျိုးတရားမဖြစ်ပေါ်တော့ပေ။မေရေဒီကမှာလောကီတဏ္ဍဂုံကသောက်တည်ထားခြင်းအလုံးလိုပြည့်စုံသွားအဲဒီတဏ္ဍဂုံကသေရာနဲ့အလုံးလိုပြည့်စုံသွားတဲ့အတွက်ကြောင့်မေလို့ပြည့်စုံတဲ့တဏ္ဍဂုံပြည့်စုံနေကြတော့အကျိုးပိဋကတဲ့သဘောမရှိတဲ့သူကအနိစ္စဖလခေါ်တဲ့မလိုလားအပ်တဲ့အကျိုးတွေကတော့ဖြစ်ပေါ်ပြီးတော့မလာပါဘူး။ဒါသေရင်တဏ္ဍဂုံကအလုံးလိုဖြစ်နော်။ပြည့်လိုက်တဲ့အချိန်ကကြတော့ကိုယ်ကလည်းပုဂ္ဂိုလ်တရားလူတိုင်းတို့သိပြီဆိုကြပါဘုရားဘာသာဝင်သူတော်စင်တို့သိတဲ့အချိန်ခါမှာသုတ္တမဘုန်းကြီးတွေပြင့်ပြီးတော့ဘာလုပ်ကြလဲ။တဏ္ဍဂုံသင်နေတဲ့တဏ္ဍဂုံသင်လိုက်တဲ့အခါဘာဖြစ်လို့သင်တယ်လို့ပြန်ပြီးဆက်ဆက်ကြည့်လိုက်တော့တင်းတဏ္ဍဂုံပြတ်သွားတယ်။တင်းတဏ္ဍဂုံပြတ်သွားတဲ့အတွက်ကြောင့်တဏ္ဍဂုံသင်နေဆိုတော့အဲ့ဒီသိတဲ့ပုဂ္ဂိုလ်ကထပြီးတော့ဒီတဏ္ဍဂုံဆောက်တည်နေတဲ့အဆောင်အားရှိလား။ဘုန်းကြီးကလည်းဆိုင်ပြီးတဏ္ဍဂုံကပြည့်ရတယ်။ပြီးတော့အယုဇာလေးတွေကနည်းနည်းလေးဒီညမှာတက်အောင်ယူမယ်ဆိုရင်တော့ဖြစ်နေတဲ့အနေတော့ရှိတယ်။ဒီလိုကကြောက်လို့ပြီးရှင်သူရှင်ကြီးတဲ့ပုဂ္ဂိုလ်တွေကတဏ္ဍဂုံသီလဆောက်တည်ကြတယ်ဆိုရင်တော့အတိအကျရှိပါတယ်။ဒီနေ့လည်းအလောင်းကောင်ကြီးကတဏ္ဍဂုံပြန်တင်တယ်ဆိုလို့ရှိရင်တော့အတိအကျရှိမှာမရှိတော့ဘူး။ဒါတော့တတိထားကြနော်။ဒါလောကုတ္တရာတဏ္ဍဂုံကြတော့ဘယ်လိုရှိလဲ။လောကုတ္တရာသာပဏ္ဏနိဝတိဘေတော်လောကုတ္တရာသဗ္ဗနဲ့လောကုတ္တရာတဏ္ဍဂုံအာခဝိတောပစ္စည်းပြည်မြေတိနေဝတိမရှိနေတာလည်းဒီလောကုတ္တရာတဏ္ဍဂုံကတော့ပစ္စည်းမှုလုံးလုံးမရှိဘူးဘုန်းတော်မိအရိယသာဝကအိဉ္ဉံတထရဏဥဒိတတိ ဘောတိမှလပဲဤအရိယသာဝကောဖျားရှင်ရဲ့တပိသံအရိယသာဝကသံဃာတော်တိဝန္တိပိဘောရဘ၌တော်လည်းပဲဝါဘောရဘကြောင်းသွားတဲ့အချိန်ခါ၌တော်လည်းပဲဣညာန်တထရံဖျားရှင်မှတပတ်တော်အခြားချက်တော်ခိုင်းဆရာကိုနာဥဒိတတိဆရာအဖြစ်ရည်ညွှန်းမှုမရှိပေဝါရဘကြောင်းသွားတဲ့အရိယသူတော်ကောင်းတဦးရှိအဲ့ဒီဘဝတဘပြောင်းသွားတဲ့ဒီအရိယာသူတော်ကောင်းကဘဝတဘရောက်ပြီမဲ့လို့ဘဝတဘရောက်ပြီမဲ့လို့သူကလောကုတ္တရာတရဏဂုံတော့မြည်ပြီးပြည့်စည်ရုံဓမ္မတာမရှိဘူးအဲ့ဒီလောကုတ္တရာတရဏဂုံကပြည့်စည်မယ်ဆိုလို့ရှိရင်လောကုတ္တရာတရားရတာဒီအကျိုးရှိပါအောင်မလားမရှိတော့နော်သူကမပြည့်စည်ဘူးမပြည့်စည်တာကဘယ်လိုမပြည့်စည်ပြည့်လို့နင်ဘဝတဘပြောင်းသွားပြီမဲ့လို့ဒီပုဂ္ဂိုလ်ကအရာရှင်မှာတပတ်သုံးဖို့ယရနာသုံးပါးရဲ့ပြင်ပမှာရှိတဲ့အရာဝတ္ထုမှန်သမျှကိုကိုယ်ပွင့်အထာရအဖြစ်နဲ့ဆရာအဖြစ်ရည်ညွှန်းပြီးကိုယ်ပွင့်ဖြစ်ကြမှုနော်လို့မရှိဘူးဒီဘဝမှာတော့ဆက်လိုက်တော့နောက်ဘဝပြောင်းသွားတော့မှဒီပုဂ္ဂိုလ်ဒီဗုဒ္ဓဘာသာအဖြစ်ကနေခရိယအဖြစ်မွတ်စလင်အဖြစ်ပြောင်းချင်ရုံဓမ္မတာရှိမလားမရှိဘူးအိန္ဒုဝါဒကဘဝပြောင်းစုပြီးကိုယ်ပွင့်မလားမကိုယ်ပွင့်ဘူးဟိုအထက်ဆရာကြီးတွေကကိုယ်ပွင့်အောင်မလားမကိုယ်ပွင့်နတ်တွေကကိုယ်ပွင့်အောင်မလားဘုရားတော်ဘူးဒီတော့ပုဂ္ဂိုလ်တယောက်ဒီအရိယတော်ကဟုတ်ရင်မဟုတ်ဘူးပေါ့နော်ဒီနေ့ချက်မှာမိမိပုဂ္ဂိုလ်မိမိဒီသာတခုဝင်လိုက်တော့တရားရလာပြီးတော့အယူဆရှိနေတဲ့ပုဂ္ဂိုလ်ဒီကောင်ရှိကြပါလိမ့်မယ်နော်ဒီတန်ဖြစ်ဖြစ်ခရင်းတန်ဖြစ်ဖြစ်နော်အဲဒီပုဂ္ဂိုလ်တွေကမိမိတို့ပုဂ္ဂိုလ်မိမိတို့ပြန်ပြီးမှတ်ချက်သင်ကြည့်ရဒီအရိယာပုဂ္ဂိုလ်တော့အမြင်ခံနေတဲ့တော့ဟောအရိယာပုဂ္ဂိုလ်တော့မိမိကိုယ်ကိုမိမိယူဆထားတဲ့ပုဂ္ဂိုလ်တွေကိုလည်းမိကအကဲခတ်လို့ရဒုတိယရဏသုံးပါးရဲ့ပြင်ပမှာရှိနေတဲ့အရာဝတ္ထုတွေကိုကိုယ်ကသိတာမရှိသေးတာမရှိဘူးလားတဲ့အကဲခတ်ကြည့်အရိယာတော်ကောင်မှန်နေရင်ဘုံတရေမိဟိအရိယာတော်ကောင်အဉ္ဉံတထရဏဩဒိတိဘဝရဘရောက်သွားတဲ့အံအောင်အရိယာတော်ကောင်တော့မှန်ပါစေခရီးရှင်ကတပတ်အခြားအခြားသောဆရာကြီးကိုဆရာအဖြစ်ရင်းနှုတ်ပြီးကိုယ်ကိုသိတာမလို့မရှိတော့ဘူးဒါနဲ့မှတ်ချက်ရခုပေါ့နော်ကဲဒါကတရဏဂုံအေဟံတရဏဂမနန္တတန်ကြီးလေတော်သာဘိတော်သာဝိတိချဖို့တရဏဂုံရဲ့ဉာဏ်ဝန်းမှုနဲ့တရဏဂုံရည်စည်းမှုအကြောင်းပဲနော်ပေါင်းလိုက်မယ်ဆိုလို့ရှိရင်တရဏဂုံအကြောင်းဟောထားတာဘယ်နှခုရှိပါ့မလဲခုနှစ်ခုနော်နံပါတ်1ဒီကံပါနံပါတ်1ကတရဏဆိုတာဘာလဲသာသိပြီနော်နံပါတ်2ကတရဏဂုံဆိုတာကဘာလဲသင်ပြီးပြီနံပါတ်3ကတရဏဂုံတည်သူဆိုတာကဘာလဲဒါလည်းပြောပြီးပြီနံပါတ်4ကတရဏဂုံအမျိုးအစားဘယ်လောက်ရှိတယ်လဲဒါလည်းပြောပြီးပြီနံပါတ်5ကတရဏဂုံရဲ့အကျိုးတရားဘာတွေလဲဒီပိုင်းမှာလည်းလောကီတရဏဂုံလောကုတ္တရာတရဏဂုံတို့ရဲ့အကျိုးတရားတွေကိုပြည့်ပြည့်စုံစုံတော်တော်လေးပြောခဲ့ပါတယ်နော်နောက်တစ်ခုနံပါတ်6ကတရဏဂုံရဲ့ဉာဏ်ဉာဏ်ကြောင့်လည်းကဘာလဲတရဏဂုံဉာဏ်ဉာဏ်ဘုံအပိုင်းတွေပြောပြီးပြီနော်နံပါတ်9ကတော့တရဏဂုံရဲ့ပြည့်စည်ခြင်းဘယ်လိုအကြောင်းကြားတွေကြောင့်တရဏဂုံပြည့်စည်သွားတယ်ဒီ9မျိုးအဖြစ်နော်ဝိပန်ပြီးတော့ခုတရဏဂုံအကြောင်းတော့ပြည့်ပြီးပြီရောက်နေတဲ့အချိန်ကမှဒီတရဏဂုံတရားနဲ့ဝင်းဆက်တရားတက်ကိုရှိနေတယ်ဥပဒကအကြောင်းနော်ဒီတော့ဒီဥပဒကအကြောင်းနဲ့ပတ်သက်လို့ဥပဒကဆိုတာကိုနည်းနည်းလေးနားလည်သိတယ်ခုခေတ်အများအဖြစ်နားလည်နေတာကတော့အစိုးအစုလေးတွေအိမ်ကြီးအစုလေးတွေဟုတ်ပြီးတော့ဒီလိုနဲ့လက်ပြီးသံခါနဲ့ပုံကိုယ်တွေကိုဥပဒကလို့ဉာဏ်တော်အဖြစ်နားလည်တယ်နော်ဒီဒီမှာဆိုလိုတဲ့ဥပဒကတွေကဘာလဲဆိုတာကိုသဘောပေါက်အောင်ဥပဒကအကြောင်းနည်းနည်းပြောမယ်ဥပဒကဝိတိကောတလထပဏိဋ္ဌကောဥပဒကောကတ္တမဥပဒကောတိဥပ္ပတိဒီမန္တတိလကောအဇိယောကဝိပါတိကာတ္တပတိတိဣဒံပကိဋ္ဌကံဝိတိတဗံဥပဒကအကြောင်းပြောမယ်ဆိုလို့ရှိရင်ပေါ့နော်နားလည်ခြင်းနဲ့အချက်နံပါတ်1ဥပဒကဆိုတာကဘယ်လိုပုံကိုယ်လဲနံပါတ်1ဘာကြောင့်ဥပဒကလို့ခေါ်ဆိုရတယ်လဲနံပါတ်2ဥပဒကရဲ့ကျင့်ဝတ္တိလကဘာလဲနံပါတ်1ဥပဒကတို့ရဲ့အတ္တမွေးဝမ်းကြောင်းကဘာလဲနံပါတ်5ဥပဒကရဲ့ပြည့်စုံခြင်းကဘာလဲနံပါတ်6ဥပဒကရဲ့ပြည့်စုံခြင်းကဘာလဲပေါင်းလိုက်တော့ခဏချက်လဲ6ချက်ဥပဒကနဲ့ပတ်တဲ့ဒီ6ချက်ကိုလိမ္မာကျမ်းစာတက်လိနားလည်ထားဖို့လိုတယ်ဒီချိန်မှာနာမည်ကျော်ဖြစ်တဲ့မဟာနာမင်းသားကြီးကနေပြီးတော့မြတ်စွာဘုရားထံဆင့်ကပ်ပြီးတော့လျှောက်ထားခဲ့ဘူးနော်။မ ဒီလိုပုဂ္ဂိုလ်ကိုဥပါဒကခေါ်တယ်ဆိုတဲ့အကြောင်းကိုမင်းများသယောခရတဲ့အချိန်ခါမှာဘုရားရှင်ဘက်ကလည်းပြန်ပြီးတော့အဖြေပေးထားတယ်နော်ဘယ်လိုဟောတာလဲယတောကမဟာနာမဗုဒ္ဓန္တရဏံကတောဟောတိသမန္တရဏံကတောဟောတိသံဃန္တရဏံကတောဟောတိသစ္ဆဝတကောမဟာနာမဥပါဒကောဟောတိမဟာနာမဓမ္မတရားမဟာနာယတောအချင်းအကြောင်းကြောင့်ဘုရားမြတ်စွာဘုရားကိုယ်တော်နဲ့ကိုယ်ခွင့်လီလျံပေါ်ဖို့ကိုရောက်ခွင့်ရဲ့ကတောယုံကြည်တိခသီကတိဟောတိဖြစ်ဓမ္မမေဖို့နိဗ္ဗာန်ဓမ္မကံဟုသရံတင်ပေါ်တရားတော်မြတ်ကိုဗရဏံကိုယ်ခွင့်လီလျံပေါ်ဖို့ကိုရောက်ခွင့်ရဲ့ကတောယုံကြည်တိခသီကတိဟောတိဖြစ်မင်္ဂံရှိအောင်သင်ပေါ်ရသေသံဃာတော်မြတ်အပေါင်းကိုဗရဏံကိုယ်ခွင့်လီလျံပေါ်ဖို့ကိုရောက်ခွင့်ရဲ့ကတောယုံကြည်တိခသီကတိဟောတိဖြစ်မဟာနာမတကာရောမဟာနာဣတဝဒါခောဤမြတ်လောက်သောအတိုင်းရှိပမာဏအဖြစ်ဥပါဒကောယရဏသုမကောကိုယ်ကိုယ်ရှိခတ်တတ်ဥပါဒကတေကာတိဟောတိဖြစ်ပေ၏။ဆရာဆရာသံဃာယရဏသုမကောကိုယ်ကိုယ်ရှိခတ်နေတဲ့ပုဂ္ဂိုလ်ဒီပါလေဥပါဒကလို့ခေါ်တယ်နော်။ဒါကြောင့်ဘောဥပါဒကောတိယောကောတိတရဏကတောဃထောလူပုဂ္ဂိုလ်ပဲတန်ခါဥပါဒကဥပါဒကသရကဘယ်လိုပုဂ္ဂိုလ်လဲလို့မင်းယရဏသုံးပါးသို့ကိုယ်ကိုယ်ရှိကနေတဲ့လူ့ကြောင့်ရင်းကိုဥပါဒကလို့ခေါ်တယ်နော်ဒီတန်ကြီးမြန်နာနေတဲ့လူတကကြီးတွေဒီကမကြီးတွေဥပါဒကဥပတိကဆိုတဲ့အချင်းချင်းနဲ့မမိုးရုံလားဝင်နေတယ်ယရဏသုံးပါးကိုကိုယ်ကိုယ်ရှိကနေတဲ့လူ့ကြောင့်နေပြီပါလေဥပါဒကဘာဖြစ်လဲလဲကတ္တမဥပါဒကောတိယရဏတရားသာဥပါဒနာတော့သောဤဗုဒ္ဓဥပဒတိတိဥပဒကောတထဓမ္မတံဃာယရဏသုံးပါးကိုကိုယ်ပဲသိကြတတ်တဲ့အတွက်ကြောင့်သူတို့ကဥပဒကလို့ခေါ်တယ်။အဲဒါဘုရားကိုကိုယ်ပဲသိကြတတ်တဲ့အတွက်ကြောင့်ဥပဒကလို့ခေါ်တယ်။မေဖို့နိဗ္ဗာန်ဓမ္မခန္ဓာကိုခေါ်ဆိုအပ်တဲ့သရဏသင်္ဘောတရားတော်မြတ်ကိုကိုယ်ပဲသိကြတတ်တဲ့အတွက်ကြောင့်ဥပဒကလို့ခေါ်တယ်။ရှင်းအောင်သင်္ဘောရိယတံဃာတော်မြတ်အပေါင်းကိုကိုယ်ပဲသိကြတတ်တဲ့အတွက်ကြောင့်သူတို့ကဥပဒကလို့ခေါ်တယ်။သိကြတတ်နော်။ကဲနောက်တစ်ခုဒီဥပဒကရဲ့ကျင့်ဝတ်သီလကဘာလဲနော်ဒီမန္တန်ဒီမန္တန်သီလံဖြင့်သင်္ခဝေရမဏီယော၅ပါးသောကျောင်းကျင့်မှုဒီလေးခုနဲ့ပတ်သက်ပြီးတော့နာမည်ကျော်ဖြစ်တဲ့မဟာနာမင်းသားကြီးကနေပြီးတော့ဥပဒကတို့ရဲ့ကျင့်ဝတ်သီလဟာဘာလို့ဘာလဲလို့ဘုရားရှင်ကမင်းများလျှောက်ထားလို့ဘုရားရှင်ကပြန်ပြီးတော့ဖြေထားပါတယ်နော်တန်ရောက်ပါလိတော့တတိယအတွက်ဆောင်းမြတ်344မှာပါပါတယ်နော်344 345တို့မှာပေါ့နော်ဒီတော့မဟာနာမင်းသားကြီးရဲ့ဖြေချက်မင်းမြန်ချက်ကိုဘုရားရှင်ကဘယ်လိုပြန်ဖြေထားလဲ။ယန္တောကောမဟာနာမဥပဒေကောပန္နမိပါဒပတိဝိရတောဟောတိအဋ္ဌိနာတ္တပတိဝိရတောဟောတိ။ကာမိတုမိစ္ဆာစာရပတိဝိရတောဟောတိမုဒဝါဒပတိဝိရတောဟောတိ။ဒုရမေရိယမိစ္ဆာပမန္တခန္ဓာပတိဝိရတောဟောတိ။သစ္ဒဝတကောမဟာနာမဥပဒေကောသီလဝါဟောတိ။မဟာနာမတက္ကရောမဟာနာယတောခောအချင်းအကြောင်းကြောင့်ကဥပဒကောယရဏသုဘကောကိုယ်ခွေသိက္ခာတတ်တဲ့ဥပဒကတယကာတိပါဏလိပါဒသုဇဂုတ္တိမှပရိဝိရတောကြောင့်ရှင်သည်ဟောတိဖြစ်အဒိဏဒနာအရှင်သည်ကိုလို့ဖြစ်မပေးအပ်တဲ့သရဘရဲ့ဥစ္စာကိုမတရားယူခြင်းမှပရိဝိရတောကြောင့်ရှင်သည်ဟောတိဖြစ်သာမီသူကမ္မတို့၌မိစ္ဆာစာရမှင်ဖုံးပြတဲ့အချင်းကိုကျင့်ခြင်းမှပရိဝိရတောကြောင့်ရှင်သည်ဟောတိဖြစ်မုဒ္ဒဝါဒမုဒ္ဒသကပြောပြခြင်းမှာပရိဝိရတောရှောင်ခြင်းဒီဟောတိဖြစ်၏သူရမေရိယမိစ္ဆပမတာဌာနာမူရင်မေလျောကြီးအကြောင်းရင်းဖြစ်ဖြစ်သောတေယီတေယတောကိုမိဝဲဆက်တော်ခြင်းမှာပရိဝိရတောရှောင်ခြင်းဒီဟောတိဖြစ်၏မဟာနာမတကရောမဟာနာအိနဝဒကောဤမျက်လောက်သောအတိုင်းရှိပမနာအဖြစ်ဥပါဒကောယရဏသုမကောကိုယ်ဝဲသိကတတ်တဲ့ဥပါဒကတယကာတိသီလဝါဒီလရှိတဲ့ပုဂ္ဂိုလ်ဒီဟောတိဖြစ်ပေ၏ဥပါဒကရဲ့ကျင့်သီလကဘာလဲ၅ပါးသီလနော်၅ပါးသီလကျင့်ဖို့ပฏิပတ်ဒီဥပါဒကတို့ကျင့်ရမယ်ကျင့်ဖို့ပฏิပတ်ပဲဒီတော့ယရဏသုံးပါးကိုကိုယ်ကသိကနေတဲ့ပုဂ္ဂိုလ်မှန်ခဲ့ရင်ဥပါဒကခေါ်တော့ယရဏသုံးပါးကိုကိုယ်ကသိကနေတဲ့ပုဂ္ဂိုလ်တိုင်းရဲ့ကျင့်ရမယ်ကျင့်ဖို့ဒီပါလဲ၅ပါးသီလဖြစ်တယ်ဒီချက်ကိုတော့မမေ့ပါနဲ့နော်ဒီချက်ကတဏ္ဍကုံနဲ့ဝိဇ္ဇဖြစ်နေလို့ဒီပိုင်းတော့အချက်ကရကလည်းဆက်ဖွင့်ထားနော်ကဲနောက်တစ်ခုကောအာဇီယောဥပဒကတို့ရဲ့အတ္တမေဝံကြောင့်ကဘာလဲနော်ကောအာဇီယောဒီသစ္စာမိစ္ဆဝံဒီသဘာဟယဓမေနဓမေတသီဝိတကပ္ပနံ၅ပါးသော ကုန်ပဲခြင်း၅မျိုးကိုကြောင်ကျင်ပြီးတော့နော်တရားတော်နိလန်ဖြင့်အသက်မွေးခြင်းသည်ဥပဒကတို့ရဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းဖြစ်တယ်ငါဘာသာကုန်သွားခြင်းဆိုတာကဘာလဲသင်္ချိမဘိကဝေဝိနိစ္စဥပဒကေနအကရဏိယကတမပိဉ္စသန္ဓဝိနိစ္စတတဝိနိစ္စမန္တဝိနိစ္စမိစ္ဆဝိနိစ္စဝိတဝိနိစ္စဣမခောဘိကဝေပိဉ္စဝိနိစ္စဥပဒကေနအကရဏိယသင်္ကုတ္တောသင်္ကုတ္တောပါဠိတော်ဒုတိယတဲ့သံမြင့်တဲ့183ပါးဝိနိစ္စအတုတ္တံဆိုတဲ့အတုတ္တံလေးတစ်ခုရှိတယ်သတ္တုတ္တံမှာဘုရားဟောထားနော်ဘိကဝေပိဉ္စညာတော်ဥပဒကေနယရဏသုံးပါးကိုကုတ်ကွယ်ရှင်းကန်တတ်တဲ့ဥပဒကတရားကတိဣမပိဉ္စဝိနိစ္စဤ၅မျိုးကုံသောကုံသွယ်ခြင်းတို့ကိုအာကရဏိယမပြုသည့်မပြုတတ်ပေယရဏသုံးပါးကိုကုတ်ကွယ်ရှင်းကန်နေတဲ့ဥပဒကတရားကမှန်ရင်ဒီမှန်ရင်ဖောက်ပြန်နေတဲ့ကုံသွယ်မှု၅မျိုးကိုမပြုသင့်ဘူးဘာလို့လဲအဲ့ဒီ၅မျိုးဆိုတာကဘာလဲလို့မြင်တော့တဏ္ဍဝိနိစ္စလက်နဲ့ကုံသွယ်ခြင်းလက်ကောင်တဏ္ဍဝိနိစ္စတတဝလူကိုကုံသွယ်ခြင်းလက်ကောင်မန္တဝိနိစ္စမွေးမြူရင်လုံရဲ့အတားကိုကုံသွဲခြင်း၎င်းမိစ္ဆဝဏိစ္စတိတိယကုံသွဲခြင်း၎င်းဝိသဝဏိစ္စအစိတ်ကိုကုံသွဲခြင်း၎င်းဣတိဤသို့ဤမှာပင်စဤ၅ပါးတို့သည်ဘိက္ခုစိတ္တယံတို့ဥပဒကိဏယရဏသုံးပါးကိုကုံသွဲခြင်းကတ္တသောဥပဒကတယကတိဤမှာခောပင်စဝဏိစ္စဤ၅မြောက်ကုံသောကုံသွဲခြင်းတို့ကိုအကရဏိယမပြုသည်မပြုတတ်ခြင်းယရဏသုံးပါးကိုကိုယ်ကိုယ်ရှိကနေတဲ့ပုဂ္ဂိုလ်မှန်ခဲ့မယ်ဆိုလို့ရှိရင်နော်ဒီကုံသွမှု၅မျိုးကိုတော့ရှောင်ကျင်ရအဲဒီတော့ကုံသွမှု၅မျိုးမှာနံပါတ်၁ကတထဝဏိစ္စလက်နဲ့ကုံသွင်းခြင်းဒီဥစ္စာကယန္တသုံးပါးကိုယ်ကိုယ်ရှိကတဲ့ဥပဒေကြောင့်မှန်ရင်လက်နဲ့ကုံသွင်းတဲ့လုပ်ငန်းပြုလို့ရမလားမပြုလို့ဘူးနံပါတ်၂တထဝဏိစ္စလူကိုကုံသွင်းခြင်းလူဘုံကုံတဲ့လုံငါမကြည့်လို့ရဘူး။နံပါတ်3ကတော့မန္တဝိနိစ္စ။အဲ့မန္တဝိနိစ္စကတော့သုဒ္ဓကာရတယောက်ရဆိုပြီးဒီကဆရာတော်ကတော့ဖွင့်ထားပါနော်။ဒါကြောင့်တော့နာနာနမရိကနွားကမွေးယူတဲ့အပိုင်းမှာအတန်းကျိုးပါစေခြင်းနဲ့ဆိုတဲ့ဤရဲ့ချက်ဖြင့်မွေးစီကြ။ဩစရိယကရောကြီးကတို့ဩစရိယမှာနွားတွေကိုဘီယာတိုက်တဲ့အကြောင်းပြောတယ်။ဂျပန်မှာလည်းနွားတွေကိုဘီယာတိုက်တယ်လို့ပြောတယ်။အဲ့ဒါသူတို့နွားတိုက်တဲ့ဒီဒီကိုဗမာပြည်ကလူတွေကသိပြီးတော့မမောပြီးတော့တောက်လို့ကနော်။ဘာဖြစ်လို့ဒီဗီယာတိုက်တယ်လို့မေးတော့ဗီယာခမင်းကတိုက်ထားတဲ့နွားရဲ့အသားကမာပြီးတော့ပြစ်နေတယ်။ဟုတ်တယ်မလား။အဲ့ဒါကြောင့်ဗီယာများများတိုက်။အဲ့ဒီပုံစံပေါ့နော်။အသားကိုတိုးပေါ့အောင်မွေးမြေလုပ်။မွေးမြေလုပ်ပြီးတဲ့အချိန်ခါကျတော့မှဘာဖြစ်လဲ။အန္တတိုးပါလာတဲ့အချိန်ကကျတော့မှဒီတန်းကောင်တွေကိုရောင်းစားအဲဒီလိုရောင်းစားတဲ့အချိန်ကိုမန္တဝိနိစ္စအတ္တကိုကုံသွဲတဲ့လုပ်ငန်းဆိုပြီးဒီလိုတတ်မှတ်ထားတယ်အဲဒီလုပ်ငန်းရတဲ့ဘက်ဖြစ်လို့စဉ်းစားလို့ခက်တာပြောဖို့တောင်းလို့တော့နည်းနည်းကြည့်နော်အချိန်လုံးကဒီမွေးမြူရေးနဲ့ပတ်သက်တဲ့ဟောပြောခွင့်တစ်ခုမှပုဂ္ဂိုလ်သူကဟောတာတယ်ဒါဦးဇင်းမိတ်ဆွေတို့ကပြောပြချက်အရာပေါ့နော်ဒီပုဂ္ဂိုလ်သူကဘယ်လိုဟောတာလဲဆိုတော့ကျွန်တော်တို့ဗမာနိုင်ငံကအဖြစ်တယ်ဒီနေ့မွေးမြူလုပ်တဲ့အခါကျတော့မင်းတို့ဟာကမိစ္ဆာအာဇီဝတွေပါဆိုပြီးပြောတယ်။ဒါပေမဲ့အလှူတန်းနေတဲ့လူတွေလည်းသူတို့ကခေါင်းရင်းကထိုင်ထိုင်ပြီးတော့အသားတွေငါးတွေထိုင်ထိုင်ပြီးတော့စက်သားတွေဝက်သားတွေသူတို့ကထိုင်ထိုင်စားကြတယ်။ဟုတ်။ဒီလိုပြောတာ။အဲဘယ်လိုပြောရလဲ။ဒီကကြီးကပြောတာ။ဟမ်။ဒီနေ့ချင်းကပြောရလား။မဟုတ်ဘူးနဲ့ကျူတယ်နော်။သူကသူများတွေမွေးမြူလုပ်တဲ့အခါကျတော့မင်းတို့ဟာကမိစ္ဆာအာဇီဝမိစ္ဆာအာဇီဝဆိုပြောတယ်အလူတန်းနေကြတဲ့စေတဝန္တတွေခေါင်းကြီးကထိုင်ထိုင်ပြီးသူတို့ညွှန်စားတယ်ဟောဒီစကားပြောတယ်ဘယ်နေတော့ဒီကကြီးဒီကကြီးများအိတ်ချက်ပါနေလားမဟုတ်ဘူးပါမှာကောဒီကကြီးရဲ့အလူတန်းမှတော့မစားဘူးလားဟမ်ဒါမျိုးတော့တော့ဖွင့်တော့မလားကဲဒီတော့ဦးဇင်းတို့ဘက်ကလည်းအကြောင်းပြတဲ့တစ်ခုတော့ရှိပါတယ်နော်ဘုရားရှင်ကနေပြီးတော့ဒီမန္တဝိနိစ္စကုံသွယ်ခြင်းလုပ်ငန်းမိစ္ဆာအာဇီဝအဖြစ်နဲ့ဘုရားရှင်ကဟောထားလေးသိခြင်းနဲ့ကပ္ပတ္တိပါရမီဖြစ်ပြီးမှမိစ္ဆာအာဇီဝပါလို့ဟောထားတဲ့ဟောကြားချက်တစ်ခုကိုဥစ္စေလကသမ္မာအာဇီဝဖြစ်ပါတယ်လို့ပြန်ဟောမယ်ဆိုရင်ဥစ္စေလကဘုရားရှင်ကိုတနည်းအားဖြင့်လေးသိခြင်းနဲ့ကပ္ပတ္တိပါရမီဖြစ်ထားတဲ့သဗ္ဗိနတဉာဏ်ကိုပြန်ပြီးတောင်းလှမ်းနေတာနဲ့မတူဘူးလားသူကလည်းဥစ္စေလမှာတပ်ပြင်းတဲ့အញ្ញံကိုတော်လှန်နိုင်တဲ့အစွမ်းအားရှိလား မဖြစ်ပါဘူးဒီတော့ဦးဇင်းတို့ဘက်ကယဟန်တော်မြတ်ရဲ့တာဝန်ကတော့ဘုရားရှင်ကမိစ္ဆာအာဇီဝဖြစ်တယ်လို့ပြောရင်ဦးဇင်းတို့ဘက်ကလည်းမိစ္ဆာအာဇီဝဖြစ်တယ်လို့ပဲဟောပြရမယ်ဒါကတာဝန်ပဲဘုရားရှင်ကမိစ္ဆာအာဇီဝဖြစ်တယ်လို့ဟောပါတယ်ဦးဇင်းတို့ကတမန်အာဇီဝဖြစ်တယ်လို့ဟောရင်ဒီဘုရားရှင်ရဲ့သာသနာတော်မှာဦးဇင်းတို့ဒီအုပ်ကိုဟုတ်ပြီးနေထိုင်ဖို့မတော်တော့ဒါဦးဇင်းတို့ဘက်ကဟောတယ်နော်ဒီလိုဆိုအရှင်ဘုရားတို့ဗာသိတဲ့ဒီအလုတန်းနေကြတော့ဂေါဟိငါဒီထိုင်နေပြီစက်သားတွေဝက်သားတွေစားနေရတယ်ဟုတ်တယ်မလားအဲဒါကြတော့ရှင်ချက်ကလေးနည်းနည်းရှင်ချက်နည်းနည်းတော့ရှိပါတယ်နော်ရှင်ချက်နည်းနည်းတော့ဘုရားနည်းနည်းပြရင်တို့ဗာသိလို့လာပင်းဟုတ်တယ်မလားတို့ကပင်းတော့လေဘုရားကသွန်စားတာပေါ့ဟုတ်တယ်မလားဒါကသို့တော့ပင်းနိုင်စားရမလားဒီပင်းကရှင်ချက်ရှိနော်ဘုရားရှင်ကဒိဋ္ဌအတုတ္တပြိဋ္ဌိတ္တဒီအစွန်းသုံးပါးလွတ်ခဲ့ရင်အစွန်းသုံးပါးလွတ်နေတဲ့အတန်ငါစသည်ဘုရားရှင်ဖွင့်ပြထားပါတယ်။ဒါအရှင်တွေဒေဝတရဲ့တောင်းဆိုချက်15ခုပေါ့နော်။တောင်းနေဟံဖြစ်ခဲ့မယ်။ယဟန်တော်မြတ်ဒီတစ်သလုံးတောင်းနေဟံဖြစ်ရမယ်။ယဟန်တော်မြတ်ဒီရတ္တပတိတ္တပင်ဝါရပင်အောက်မှာတည်ရမယ်။ယဟန်တော်မြတ်ဒီဘတ်တကုတုတင်ငန်းနဲ့ဘတ်တယ်လို့ဘတ်တကုတုတင်အနည်းဆောင်ရမယ်။ယဟန်တော်မြတ်ဒီပြိမိတ်လူရတဲ့ဆုံးကိုမဆက်ရဘူးပြိတ္တပတ်တို့နဲ့နင်းဆောင်ရဘူးယဟန်တော်မြတ်ဒီတန်ခါမဆက်ရဘူးဒီတောက်ဆိုချက်ငါးခုကိုအရှင်သီရကတစ်ချိန်မှာတောက်ဆိုချက်အခုပါနော်ဒီတောက်ဆိုချက်ငါးခုနဲ့ပတ်တယ်လို့ဘုရားရှင်ပြောတော့မလဲရောနိုင်တဲ့အဖြစ်တည်းရှိတချို့ယဟန်တော်များကဒေါမန်နေမှဆရာကြမဲ့ပုဂ္ဂိုလ်ရှိထိုပုဂ္ဂိုလ်မျိုးတောင်းနေတဲ့ဘုရားရှင်ဆုံးပြတယ်တချို့မတန်မဆွမ်းတဲ့ယဟန်တော်တချို့ရှိကြတယ်ဒီမုတ်ခရင်ကြတော့ယောနိကြောင့်မှနေမတရားရမယ်ပုံပုံမျိုးဖြစ်ခဲ့ရင်လည်းယောနိကြောင့်နေစီဘုရားရှင်ကခွင့်ပြုဆက်တချို့မုတ်ခရင်ကြတော့တော့နေလည်းတရားရနိုင်တယ်ယောနိကြောင့်မှနေလည်းတရားရနိုင်တယ်ဆိုရင်သူပုဂ္ဂိုလ်မျိုးကတော့ဘုရားရှင်ကတော့နေစီဒီလိုပဲခွင့်ပြုဆက်ဘာကြောင့်လဲနောင်လနောင်သားတွေဒိဋ္ဌာနုပတိအတုယူပြီးအစဉ်လိုက်ပြီးဖြစ်နေအောင်တော့နေစီဆိုဒီလိုခွင့်ပြုထားပါတယ်နော်ဒါကြောင့်ဘုရားရှင်ကဒီဟာအလုံးတော့အမြင်နေရမယ်ဆိုတဲ့သတ်မှတ်ချက်ကိုမသိနိုင်ဘူးမလဲရောနိုင်ဘူးနောက်တစ်ခုဘန္တကုတ္တငန်းလာဆောင်ပြီးဒီဘိုင်းတော်လည်းဘန္တကုတ္တငန်းကိုနှစ်တဲ့အလုံးရှိခဲ့ရင်ဆောင်ပြီးဆရာရှင်ဖွင့်ပြထားတယ်အလုံးမရှိတဲ့လို့ဒီကရုံကလှူဒါန်းတဲ့တန်ငန်းကိုဝုံယုံခဲ့ရင်လည်းမဲ့ဖို့နေပါကိုမတတ်နိုင်ပါဘူးရနိုင်တဲ့သွားအားရှိနေတယ်ဒါကြောင့်ဘုရားရှင်ကအလုံးရှိခဲ့ရင်လည်းဒီကရုံကလှူဒါန်းတဲ့တန်ငန်းဝုံယုံသုံးဆောင်ခြင်းကိုဖွင့်ပြထားပြီးဖြစ်တယ်နောက်တစ်ခုဒီလိုမျိုးဝါဒပင်အောက်မှာတည်းရဒီစစ်နဲ့ပတ်သက်တယ်လို့ဘုရားရှင်ကငါဘုရားရှင်ဒီမိုးလေးလကာလဘလုံးဝါဒုံကြောင်းကိုခွင့်ပြုထားပြီးဖြစ်တယ်။ဘုဒ္ဓကာလခေါ်တဲ့ဆောင်းလေးလနှွေလေးလမှာတော့ဒီလိုမျိုးဝါဒပင်အောက်နဲ့အလိုရှိကနေထိုင်စီခွင့်ပြုထားပြီးဖြစ်တယ်။အလိုမရှိခဲ့ရင်မနေနဲ့အလိုမရှိခဲ့ဘူးဆိုတာတချို့ဆောင်းတဲ့ကာလအလွန်အေးတဲ့အချိန်ခါမှာရမှန်ရင်မမြတ်တတ်တဲ့ပုဂ္ဂိုလ်ဒီလိုမျိုးဝါဒပင်အောက်မှာနေလို့မရခဲ့ဘူး။ရမယင်သိထိုးကြနေတဲ့ပုဂ္ဂိုလ်ဝေဒနာမှာတိတိပင်းရင်ဝါရပင်အောင်မှာနေလို့မပြတ်တဲ့အချိန်မျိုးနော်ဒါတော့မနေလို့ဒီပုဂ္ဂိုလ်ကြောင်းနေနေကတရားမရနိုင်ဘူးလားရနိုင်တယ်ဆိုတာတိတိပင်းရင်ဝါရပင်အောင်နေခြင်းနဲ့တရားရနိုင်တဲ့ပုဂ္ဂိုလ်ကြီးရှိကြတယ်ဒါကြောင့်မြတ်စွာဘုရားကနှစ်ခုနှစ်မျိုးနှစ်ဖက်ဆွံ့ပြထားရတယ်နောက်တစ်ခုဘိဓဘလူရှင်ဆောင်ဖို့ရန်အတွက်ငါပြဖွင့်ပြထားပြီးဖြစ်တဲ့အလို့ရှိခဲ့ဒဂရမရိပိပိလူတိုင်းနဲ့သံကိုဆိုင်ရခြင်းတည်းဟုသောအကြောင်းကြောင့်လည်းမေဖို့နိဗ္ဗာန်ကိုတားခိုင်တာမတားခိုင်။ဒါကြောင့်ဒီလောကခေါ်ခဲ့တဲ့မဂရလေတော့မှဆွမ်းစားနေတယ်ဆိုတော့လည်းကြည့်ပေါ့။ဒဂါကအိမ်မှာပင့်ပင်ပြီးတော့လေဗဇွန်ဟင်းလေးနဲ့ဆွမ်းချက်တယ်။ဒီကောင်ဆွမ်းစားရတဲ့ဝိပဿနာဘာဝနာကမ္မဋ္ဌာန်းစီးပြန်လိုက်တဲ့အတွက်မေဖို့နိသတ္တပတိမညာပုံညာမရဘူးလား။ဟုတ်ပါရဲ့။ဒါကြောင့်ဒဂါရမပိပိလူတိုင်းနဲ့သံကိုဆိုင်ခြင်းတည်းဟုသောအကြောင်းကြောင့်လည်းမေဖို့နိဗ္ဗာန်ရဲ့အန္တရာယ်ဖြစ်နေလား။မဖြစ်နိုင်ဘူးဒါကြောင့်အလွန်ရှိခဲ့ရင်ပင်ရပလူရှင်ဆောင်းပြီးအလွန်ရှိခဲ့ရင်လည်းဒဂါရကမလူတန်းနေတဲ့သစ္စာလူတန်းနဲ့ဆောင်းတဲ့ကိုတရားစီဒါဘုရားရှင်နှစ်ဖက်ခွင့်ပြုထားပြီးဖြစ်တယ်။နောက်တစ်ခုအတန်းကအတန်းကနဲ့ပတ်သက်လို့ကြတော့ဘုရားရှင်ကငါဘုရားရှင်ဒီအစွန်းသုံးပါးလွတ်တဲ့အတန်းကကိုခွင့်ပြုထားပြီးဖြစ်တယ်။အစွန်းသုံးပါးလွတ်တဲ့ဒါဥစ္စာကိုဘုရားရှင်ရဲ့ဉာဏ်တော်ဟာသိကြည့်လို့ကိုကောင်းပါလေသိတယ်။အစွန်းသုံးပါးလွတ်တဲ့ဆိုတာဥစ္စာကယဟန်တော်ရဲ့အတွက်ရည်ညွှန်းပြီးတော့တတ်တယ်လို့မြင်ခဲ့မယ်မဆန်းနဲ့ယဟန်တော်ရဲ့အတွက်ရည်ညွှန်းပြီးတော့တတ်တယ်လို့ကြားခဲ့မယ်မဆန်းနဲ့ ညာတော်ရဲ့အတွက်ရင်းမြုပ်ပြီးတတ်တယ်လို့တန်မြတ်ရှိနေရင်လည်းမဆန်းနဲ့ဒီအစွန်းသုံးပါပဲအဲ့ဒီအစွန်းသုံးကလွတ်ခေရတာသာသီမြတ်စွာဘုရားဖွင့်ပြထားပါတယ်အစွန်းသုံးကမလွတ်ခေရင်တော့မဆန်းပါနဲ့ဒီလိုမြတ်စွာဘုရားသတ်မှတ်ချက်ဒီတော့ကျောင်းတဲ့တိုင်းမှာတန်ဃာတွေတထောင်လောက်ရှိတယ်ဆိုကြပါစို့နော်တန်ဃာတထောင်လောက်ရှိတဲ့ကျောင်းတဲ့တစ်ခုအတွက်မှာဒီဟန်တော်တွေကိုရင်းမြုပ်ပြီးတော့အသားတွေစီစဉ်ထားတယ်သူကလည်းအမျိုးနဲ့ပြောနေတော့ဘုန်းလုံးထားတယ်ဆိုတာပါစို့နော်ကျိုးတင်ပြီးတော့သွားပြီးတော့မှန်ထားတယ်။မှန်ထားပြီးတော့ကျွေးလိုက်မူလိုက်ခဲ့ရင်ဒီဟန်တော်ဒီအလုံးကသိတယ်မယ်ဆိုရင်ဒီဟန်ဒီအလုံးမအပ်ဘူးမစားကောင်းဘူး။အစွန်းလွတ်သလားမလွတ်ဘူး။ကြားနေတယ်ကြားနေတယ်မမြင်တော့လဲကြားနေတယ်နော်။အဲဒါကြောင့်အဲဒီပုံစံမျိုးကိုနည်းနည်းလေးလက်ခံထိုင်ခဲ့တယ်ပေါ့။ဒါကြီးတွေနည်းနည်းလေးချက်ပြီးစဉ်းစားကြည့်တာ။ဒီစဉ်ကအယူသိပ်ပြီးတော့သိလို့ပြောရတော့မဟုတ်ဘူးနော်။ကျောင်းထဲတစ်ခုမှာတန်ဃာတစ်ထောင်ရှိတာတန်ဃာတစ်ထောင်အတက်ညှင်းပြီးတော့တက်ဆက်ထားတဲ့အတန်ဃာတွေကိုဒီတန်ဃာတွေကတို့အတက်ညှင်းပြီးတက်ဆက်ထားတယ်လို့သိခဲ့လို့စားခဲ့ရင်အပြစ်ရှိတယ်ဆိုတာကိုလက်ခံနှင်ခဲ့ရင်ဒီတိုင်းတွေလူပိုင်းနဲ့ပြန်စဉ်းစားကြည့်ဒီဝတ္တရားရှိဒီဝတ္တရားမှာရှိနေတဲ့လူတွေအတက်ညှင်းပြီးတော့ဒီဝတ္တိဖြစ်တယ်ကိုတက်ဆက်ပြီးအရင်းမှလာရောက်တယ်ဟုတ်တယ်ဟင်ညှင်းလာတဲ့မှာမဝင်သင့်ဘူးလားစဉ်းစားပြန်ဖြစ်လာတယ်ဘာဖြစ်လို့လဲဆိုတော့တစ်ချိန်လုံးကဒီမှာကိုင်းလေးတွေတစ်ချို့လာပြီးဝတ်ကြတယ်။ကိုင်းလာဝတ်တဲ့အချိန်ကကျတော့သူတို့ကဘာပြောလဲ။ဘုရင်ကဝန်တန်းဆက်ချောက်ကြဆိုလာ။ဥပုန်နေကြလို့ချင်းခလိကြနဲ့ရှုံချင်းရောက်နေအစိုးကြီးကုန်နေတယ်။ဟော။သူဘာဖြစ်လို့လဲဥပုန်တွေရင်အတွက်အကြောင်းဟာကောင်းကောင်းမွန်မွန်လေးစားအောင်ဆိုတော့ညီရဖြစ်ဖြစ်ကျော့စင်းနဲ့စီစဉ်ထား။ဒါညီညွန့်ထားတဲ့အတိတ်ပဲမျိုးမရှိဘူးလား။နော်ဒီတော့ဥပုဒ္ဒရီအတွက်ကိုဒီလိုစီစဉ်ထားတဲ့ဆိုင်ဒီရောမှာရှိတဲ့လူတွေအတွက်ကိုဒီလိုစီစဉ်ထားတဲ့ဆိုင်ကိုဒီရောကလူတွေဘယ်လိုနေမလဲနော်ပြန်စဉ်းစားမယ်အပိုင်းပါယုတ်တိမျိုးမှာရှိတဲ့ပုဂ္ဂိုလ်တွေအတွက်စီစဉ်ထားတဲ့ရင်လည်းဒီယုတ်တိမျိုးမှာရှိတဲ့ပုဂ္ဂိုလ်တွေအတွက်ယူညွှန်းထားတဲ့အတိတ်ပဲလို့မဖြစ်နိုင်ဘူးလားစဉ်းစားနည်းနည်းလေးပြေသွားနော်ဒါကြောင့်ဒီပိုင်းကတော်တော်လေးတန်မြတ်ရှိဖို့သိကောင်းလာတယ်ဒီတော့အစွမ်းဆုံးမှလွတ်နေခဲ့ရင်တော့မြတ်စွာဘုရားသာသီလို့ဆုံးဖြတ်ပါတယ်အစွန်းဆုံးမှမလွတ်ခဲ့ဘူးဆိုရင်တော့မြတ်စွာဘုရားခွင့်ပြုချက်မရှိနော်ဒါတော့ဒီအပိုင်းမှာတချို့နည်းနည်းလေးကတ်လာအစွန်းဆုံးမှလွတ်မှုမလွတ်မှုနဲ့ပတ်သက်ပြီးနည်းနည်းလေးကတ်တဲ့အပိုင်းလေးတွေမှာနာမည်ကျော်ဖြစ်တဲ့အင်္ဂလိပ်လက်ထက်နောက်ကနာမည်ကျော်ဖြစ်တဲ့မဟာကန္တဝသရဘုရားကိုအင်္ဂလိပ်အမျိုးသားဒယကကြီးတဦးကလာပြီးတော့မိခင်တစ်ခုမိခင်အဖိုးဒါနဲ့မြတ်စွာဘုရားကယဟန်တန်ဃာတော်များကိုဤတောက်တုံးတဲ့အပိုင်းမှာမြူဖုံလေးအစပုံမှန်ပြိဿလေးအစမမှန်ရအောင်ရေကိုစစ်ပြီးသုံးဆွဲဖို့ပုံမှန်ပါခဲ့ရင်ပုံမှန်ပါတဲ့ရေကိုခုနှစ်ရက်အတွင်းမခန့်နိုင်တဲ့နေရာမှာဒီရေကိုသွားပြီးသုံးဖို့မြတ်စွာဘုရားတတ်မှတ်ပေးထားတယ်နော်အဲဒီတမန်ကျင်းတဲ့ရေကိုစစ်ပြီးတော့တောက်တုံးပေါ်ရန်အတွက်မြတ်စွာဘုရားခွင့်ပြုထားခွင့်ပြုထားလိုက်တဲ့အခါကျတော့ဒီအင်္ဂလိပ်အမျိုးသားတရားကကြီးကဘယ်လိုသတ်ပြီးဆောင်ထားလဲဒီရေထဲမှာဘယ်လိုပဲစစ်ပြီးတဲ့အလသိဉ္ဉေနေတဲ့ပုဂ္ဂိုလ်လေးတွေသိကြပါရဲ့။ဒါကြောင့်ဒီလောက်သိဉ္ဉေနေတဲ့ပုဂ္ဂိုလ်လေးတွေပါနေတဲ့အတွက်ဒီရေကိုတောင်းတုံးခဲ့မယ်ဆိုလို့ချင်းအပြစ်မဖြစ်နိုင်ဘူးလား။ဒါကဒါမေးတယ်။မေးလိုက်ရင်ရှင်ခေါမမာကန်းတော်သရောဖျားကတော့သူကဘယ်လိုပြန်ပြေလဲလို့ဆိုရင်ပေါ့လေဒါတစ်ချိန်တကကြားရတယ်။မြတ်စွာဘုရားကရေကိုစစ်ပြီးတော့တောင်းတုံးရမယ်လို့သတ်မှတ်ဖြစ်ရှိတဲ့အတွက်စစ်ပြီးတော့တောင်းတုံးလိုက်လို့ဒီဘုဖော်လေးကဒီရေနဲ့ပါရပဲဆက်တို့မြင်လည်းမမြင်ဘူးသူများအပြောနဲ့ပဲပါတယ်လို့ပဲသိရတာဖြစ်တော့ဒီလောက်သိနေတဲ့ဘုံမောင်းလေးတွေကအဘောဟာရိကအဘောရဲ့အင်္ဂါအဖြစ်နဲ့မခေါ်တော့ပါဘူးဒီလိုပဲပြင်ဖြစ်လိုက်စစ်တော့မှာဆိုတော့စစ်တော့ပြီးတော့အဲဒီအဘောဟာရိကဆိုတဲ့စကားကိုလက်မခံနိုင်ဘူးဖြစ်ပေါ့ဒီကကြီးဒီနေ့အသက်ရှူဖို့တော့ခက်တော့ဘာဖြစ်လို့လေထဲမှာလည်းအဲဒီဘုကောင်ကြီးတွေမရှိဘူးလားရှိနေတယ်ဒီတော့အဲ့ဒီပုဂ္ဂိုလ်လေးတွေပါတော့မှဆိုတော့အသက်မရှိဘဲနဲ့ပဲရပ်ပြီးအောင်းနေအောင်ဟမ်တဘောတဘောဒါအသွင်တစ်ဖက်ကိုသိရောက်တော့မှဆိုတော့ဒါကြောင့်ဥစဉ်ကမဟာကန္တဝသရဘုရားကြီးရဲ့ဖြေကျက်ချက်ကိုတော့ဥစဉ်ကလက်မလွတ်မချောင်းတာလက်ခံမယ်သဘောရှိဟောကြောင့်လဲမလွတ်မချောင်းတာလက်ခံမယ်ဆိုတဲ့ဥစဉ်နဲ့ပတ်တယ်လို့ကအရှင်ပြတ်တက်လို့ဘာဖြစ်လို့စားရလဲဟောကျောင်းဆရာတူကလာပြီးတိုက်အသေးတယ်ဥစဉ်တက်တယ်လို့မစားပါဘူးဥစဉ်ကဒီလိုပဲပြန်ဖြေတယ်နော်ဘာဖြစ်လို့အရှင်ပြတ်ကဒီရောမတက်တယ်လို့စားတယ်လို့အရှင်ပြတ်ပြောနေတယ်ဥစဉ်အတန်းကမစားတာအဲ့လိုဘာဖြစ်လို့လဲဘယ်လိုပဲအတန်းကတော့မစားတာပဲဒီကကြီးတက်တယ်ကဘယ်လိုမှမလွတ်နိုင်ဘူးဘာဖြစ်လို့မလွတ်လဲ အဲ့ဒါလူချင်းတွေကပောဇာမှုများဘာလဲတော့မသိဘူးဒါပေမဲ့မနေ့ကတော့ထားရလို့ပဲလားလူချင်းတွေကပောဇာမှုများတော့မသိဘူးဒီခါတိုင်းအဲ့ဒီဆင်းတဲ့မှာ process ကြီးပါပါနေတယ်လို့ဟုတ်တယ်မလားသူရင်ဆိုင်တော့ဘာလို့ဒီထက်ပါတယ်ဆံပိုးတော့ဘာလို့ပါနေတယ်သဘောသဘောသို့တော့နောက်ဆုံးခုပြောကြလို့ဆိုရင်ဒီထဲမှာဒီပုံမှန်ကြီးပါနေပါတယ်ဒီရင်နဲ့ပဲဒီအစာဟာကဖြစ်နေရဖြစ်နေတဲ့အဲ့ဒါဘလို့သိမှန်းနေတဲ့ပုံမှန်ကြီးနဲ့ပါနေတာဖြစ်တော့ဥစ္စာကသူများအဲ့ဒါလုံးဝမပါပါဘူးလို့ဒီလိုပြောနိုင်မယ်ဆိုရင်တော့အမှုသာဖြစ်ရင်ဖြစ်နေတယ်ဒါကြောင့်အတန်းကမစားဘဲကြောင်ကျင်တယ်လို့ပြောမယ်ဆိုရင်တော့နည်းနည်းလေးအသေးလေးရှိတယ်ဖြစ်နေတယ်လို့ယူထားတယ်လို့ဒါကြောင့်ဥစ္စာကပြောပါတယ်နော်ဒါကြောင့်တကယ်တမ်းသူအသက်သက်လွတ်ဖို့ဆိုတဲ့အပိုင်းကလည်းဒီထက်ကတက်တဲ့ပုဂ္ဂိုလ်တွေအတွက်လည်းနည်းနည်းလေးထိတ်ထိတ်ပါတယ်နော်ဒီထက်နောက်တစ်ခုပို့ပြီးထက်တာကဆရာတယောက်နဲ့ဒီပိုင်းနည်းနည်းလေးဆွေးနွေးဖို့ဒီမှာလည်းဘုရားတို့ဒီဒီဂရီအပူတရား50ပြည့်မှအသာရှင်ဝန္ဒရင်းရှိတဲ့ဘုရားတည်တယ်ဆိုတော့ဒီဝန္ဒစမ်းနေလို့ရှိရင်ကနကအစွန်းလွတ်တဲ့ဝန္ဒအနေနဲ့အစွန်းလွတ်တဲ့ဝန္ဒရင်းရှိတဲ့ဘုရားကောင်ကသူကရှင်နေသေးတာကိုရှင်နေသေးတော့အရှင်လက်ကဝါးစားတဲ့အသေးပဲရှင်းတယ်ဟုတ်တယ်မဟုတ်လားဒါမဖြစ်တော့ဘူးတကယ်နောက်တကဒီလဖက်ထဲမှာလည်းဘိုးရင်ရှိနေတယ်ဆိုတော့ဒီလဖက်ကစားလို့မဖြစ်တော့ဘူးနောက်တော့ပြန်ပြီးရှင်းရရှိတယ်ဒီလိုရှင်းတော့ဆက်ပြီးဆက်ပြီးဆိုတော့ဒီထဲနဲ့ဘိုးရှိနေတယ်ဆိုတော့ဒီမတော့ဟာတော့ဘူးလားဟုတ်ဖြစ်လားဟုတ်တယ်မဟုတ်လားဒါကြောင့်အစောကတော့စဖန်ဆင်းတိတ်မရောက်အောင်လည်းယူဆတတ်ဖို့လိုပါတယ်တကယ်လည်းရောဟာနေတယ်ကမိမိတို့လည်းဒီနေ့မြင်တာလည်းမဟုတ်ဘူးဒီလိုနဲ့သိစေရနာကလည်းမရှိတဲ့ကိုရှင်ရင်တော့ဒါဟာအပြစ်လို့မယူဆတဲ့တော့ဘူးအပြစ်လို့ကယူဆတဲ့မယ်ရှင်ရင်တော့အဲ့မရှိဘဲနေဖို့ပဲရှိတယ်။ခမင်းမစားပဲပဲရေးမတော့ပဲပဲနေဖို့ရှိတယ်။ဟုတ်တယ်တစ်ဖက်ဆုံးမရောက်ကြတော့ပုံကောင်းပါလား။တို့တော့ခုဒီမှာပြောနေတဲ့အပိုင်းလေးကတော့အသားကိုမွေးမြူရလို့ပြီးတော့ကုန်ကင်ရင်းဆိုတဲ့အကြောင်းဒီကောင်ကလည်းလုံငန်းနဲ့ပတ်သက်လို့ဘုရားရှင်ကမိစ္ဆာအာဇီဝဖြစ်တယ်လို့ခေါ်ရင်တော့ဥပ္ပိနောဆက်ကလည်းမိစ္ဆာအာဇီဝဖြစ်တယ်လို့တော့ခေါ်ရတာပဲဘုရားရှင်ကမိစ္ဆာအာဇီဝလို့ဟောထားတယ်အစောအမိန့်တရားကိုဥပ္ပိနောကသံဃာအာဇီဝဖြစ်ပါတယ်လို့ပြန်ပြီးတော်ဟန်လို့ကမရှိဘူးဥပ္ပိနောကတပ်ပိနောကညံရတဲ့ပုဂ္ဂိုလ်ကြီးမဟုတ်ဘူးတော်ဟန်နေနေကမိမိတို့ကတပ်ပိနောကညံရတယ်လို့ဝန်ခံနိုင်ပါတယ်ဆိုရင်တော့ပြန်တော်ဟန်နေတော်ဟန်ဖို့သို့တော်တမ်းစိတ်ဓာတ်မရှိပါဘူးဘုရားတခုဟောထားတဲ့တရားတခုကိုတော့ဘုရားတခုကမှန်ပါတယ်လို့ပြောရဓမ္မတာဥပ္ပိနောတာနာတော်ဘက်မှာမရှိဘူးနော်ဒါကြောင့်ဒီနေရာမှာဂုံးသွယ်ဖို့၅မျိုးပေါ့နော်လက်နဲ့ဂုံးသွယ်ခြင်းလူကဂုံးသွယ်ခြင်းတတဝါနိစ္စကတော့အထူးသဖြင့်လူကိုယူဆထားတယ်ဉာဏ်နဲ့တရားဝင်ကတော့မန္တဝါနိစ္စထဲမှာပါနေတယ်အဲ့တော့ရိုးရိုးကြီးငါတို့ဘာတို့ကိုခိုင်းမသိဘူးဂုံးသွယ်တဲ့လုံငန်းမျိုးကိုတော့မဆုလိုပါဘူးနော်ဒါကအသားကိုတို့ဖို့အောင်မွေးဖြူပြီးတဲ့အခါကျတော့မှဒီအသားကိုရောင်းတဲ့ပုံစံမျိုးအရင်နဲ့ငါတို့ကမွေးဖြူလုပ်ပြီးတော့အကြောင်းကိုပြုလုပ်ထားတယ်။နောက်တစ်ခုမိစ္ဆာဝိနည်းသာမွေးဖြူကပုံစံပြုဘုရားဘာသာစမ်းရင်လက်နာတို့ဘာကိုကုန်းကန်ရှိကနေလဲဥပဒေကစမ်းရင်ဒီမွေးဖြူကပုံစံချင်းပြုလို့ရမလား?မပြုလို့ဖြစ်ဘူး။နောက်တစ်ခုနံပါတ်5ကတော့ဝိဒဝိနည်းသာအစိတ်ကိုကုန်းကန်ခြင်းနော်အစိမ့်ကြတာကဘဝရီကိုတင်းတင်းကျပ်ကျပ်ရှင်းရှင်းလို့စွန့်ရင်မဖြစ်ဘူးလားဒါကဒီလိုကုန်တော်ခြင်းငါးမျိုးကိုမြတ်စွာဘုရားကမိစ္ဆာအာဇီဝကုန်တော်ခြင်းငါးမျိုးကရရှိတဲ့ပြည့်စုံဝိထုတွေကိုသုံးဆွခဲ့ရင်ဒီလိုပြည့်စုံမှုကိုသုံးဆွနေတဲ့ပုဂ္ဂိုလ်တွေမိစ္ဆာအာဇီဝမှန်ရင်းနဲ့အတက်မွေးဖို့ကိုမွေးနေတယ်ယူတယ်သာမအာဇီဝဖြစ်တော့နော်အဲဒီတော့ဒါကဥပ္ပန္နကတော့ရှောင်ခြင်းနဲ့အာဇီဝဒါရင်လားဆိုတော့မင်္ဂလာပါဘူးနော်ဟိုတချို့နေရာမှာတော့သူကကတည်းကလက်ရှိတဲ့ဤရှိကိုမတော်ဆဘူးကြောင်းခြင်းနဲ့သူတို့ကဤရှိကိုမတရားတော်နိမ့်နဲ့အာရိဏတဏ္ဍာကံဒီကလက်ရှိတဲ့ဤရှိကိုမတော်ဆဘူးကြောင်းခြင်းနဲ့သာမန်လူမိတ်ဆက်ဆက်လုံမင်းရတဲ့ကြောင့်လက်ရှိတဲ့ဤရှိမတော်ဆဘူးကြောင်းခြင်းနဲ့မူသားပြောလို့ရတဲ့ဤရှိမတော်ဆဘူးကြောင်းခြင်းနဲ့မူသားဖယ်လို့ပြောလို့ရတယ်ဒီလိုမြန်မာကဒီမူသားကတို့တုံးတတ်ပုံနဲ့နော်ဘုရင်ကဒီမှာယောဂီဟောင်းနေတူဆိုကြပါစို့တိရိစ္ဆာန်ဆိုင်မှာသူကဝင်ပြီးတော့လူခန့်လုံးနဲ့တိရိစ္ဆာန်ဆိုင်ကနေဆက်ပြေးလာကြတဲ့ဆရာသာဖြစ်လို့လည်းမေးကြည့်လိုက်တော့သူကသာသနာ့ပြုတဲ့လုပ်ငန်းမှာတပည့်တော်ကတော့ပြီးတော့အကောင်းဆုံးဖြတ်နေတဲ့တိတ်တော်မဟာမှုနဲ့ဒီလိုဆိုတပည့်တော်လည်းသဘောပေါက်ပြီးဖြတ်လာကြတယ်ဟော တရားတန်တဲ့ပြည်သူကမိမိကအမြတ်မဆုံးမယူဘူးတော့ဟုတ်ပါဘူးယူရပါတယ်သို့တော့မတရားအမြတ်ယူပြီးရောက်ခဲ့တဲ့ပုံစံမျိုးတော့မုန်တာပြောပြီးတော့အမြတ်အကျင့်ရတဲ့ပုံစံမျိုးတော့ဒါတွေကမလုပ်ချင်ဘူးနော်အဲဒါမုန်တာပြောလို့လက်ရှိတဲ့ပြည်သူမတုံ့ဆဲဘူးရှောင်ကျင်တယ်ဘုန်းတိုင်းလုပ်ရတဲ့ပြည်သူမတုံ့ဆဲဘူးရှောင်ကျင်တယ်ဉာဏ်နဲ့တရားတွေပြောဆိုလို့ရရှိတဲ့ပြည်ရှင်မတုံ့ဆဲဘူးဆောင်ကျင်တဲ့ပင်ရှင်တဲ့တရားတွေပြောဆိုလို့ရရှိတဲ့ပြည်ရှင်မတုံ့ဆဲဘူးဆောင်ကျင်တယ်အဲဒါပင်ရှင်တဲ့တရားတွေပြောချင်လို့ရရှိတဲ့ပြည်ရှင်ဆိုတဲ့အထက်မှာကတော့ဒီနေ့ခေတ်ဖြစ်ပေါ်ကာလဝတ္ထုအမျိုးမျိုးကိုရေးသားပြီးစူးပွားရတဲ့ပုဂ္ဂိုလ်တို့ဒီကာလဝတ္ထုတွေကိုအခြေခံပြီးတော့မြုပ်ရှင်နဲ့ညက်ပြီးတော့စူးပွားရတဲ့ပုဂ္ဂိုလ်တို့အားလုံးပါတယ်ဟုတ်တယ်မဟုတ်လားလူကပင်ချင်းတဲ့အထက်မှာဒီထဲဒီဒီချင်းမှာပါနေတယ်သူကနိုင်ရတဲ့နိဗ္ဗာန်ရောက်ကြောင်းပြည့်နေတယ်ဒီထဲမှာပါနေမှာပါမယ်မဟုတ်မနည်းရည်များစွာပါနေတယ်နော်ဒါကြောင့်ဘုရားရှင်နှစ်ချိန်ခါကြတာခုနကအဲဒီကြက်၃ပါးဝဇိနုညေ၄ပါးခေါ်တဲ့ဒီဒုက္ခဒုက္ခအတ္တမောဟံကြောင့်နဲ့ဆက်ဆက်ပြီးလူကြီးဖြစ်ရတာမိစ္ဆာအာဇီဝဖြစ်ဒီလိုဖတ်ထားတဲ့အချက်လေးဖြစ်ကိုဒီကောင်ကလို့ငါမျိုးကြောင့်ရရှိတဲ့ပြည့်စုံတို့ကိုသုံးဆခဲ့ရင်လည်းမိစ္ဆာအာဇီဝဖြစ်တယ်ဒါကဥပါဒံကတည်းကလို့ရှင်ပြရမယ်မပြုတ်ရင်မပြုတ်တတ်တဲ့မိစ္ဆာအာဇီဝလုပ်ငန်းတွေနော်ဒါကဥပါဒကအစ်စ်ကြီးတဲ့ခံမပြည့်စုံသွားတယ်ဒီတိုင်းလေးပေါ့ဒါကသမထဆုမိသားကိုသုံးပါနော်သာဝိပတ္တိယန္တေဝသီလသသအာအာဇီဝသသဝိပတ္တိအယမတဝိပတ္တိဟောဥပါဒကတဏ္ဍာတိဥပါဒကတဏ္ဍာအဖြစ်မှဘယ်ခါမှပြည့်စုံသွားတယ်လို့မြင်ရင်ဒါဒေဝသီလသသအာဇီဝသသဝိပတ္တိအယမတဝိပတ္တိငါဘသီလပြည့်စုံခြင်းနဲ့ဥပါဒကအဖြစ်ပြည့်စုံသွားတယ်အတ္တမောဟံကြောင့်ပြည့်စုံခြင်းနဲ့ဥပါဒကအဖြစ်ကပြည့်စုံသွားတယ်ဒီတော့ဘာကဥပါဒကခေါ်လဲ?ကျန်သေးတာကယေနာတုမကိုကိုယ်ကိုရှိကတက်လို့ဥပါဒကခေါ်တယ်။ဥပါဒကအဖြစ်ကပြည့်စုံသွားတယ်ဆိုတော့ဒီယေနာတုမကိုကိုယ်ကိုရှိကတက်တဲ့ပုဂ္ဂိုလ်ဟုတ်သေးလား?မဟုတ်တော့ဘူး။မဟုတ်ဘူးကဘာဆိုရလဲ?ဗရဏဂုံနဲ့ပြည့်စုံသွားပြီ။ဒီလိုဆိုတော့နော်။ဒါကြောင့်ဗရဏဂုံပြည့်စုံရဲ့ပြည့်စုံရတဲ့အကြောင်းရင်းနဲ့မှအခုအချက်နဲ့မပါဘူးလား?ပါနေတယ်။ငါမလီလမျက်စိနဲ့ဗရဏဂုံမျက်စိမတော်ဘူးလားမျက်စိကဘာဖြစ်လဲလဲဗရဏဂုံဒီမှာဥပါဒကလို့ခေါ်တော့ဥပါဒကအဖြစ်ကမျက်စိတော်ပြီဆိုရင်ဗရဏဂုံလည်းမတည်တော့ဘူးလို့ဒီအတိအကျဖြတ်ထားတယ်နော်ငါမလီလမျက်စိနဲ့ဗရဏဂုံမျက်စိတဲ့အတ္တမောဟံကြောင့်ဒီမျက်စိတဲ့ရင်လည်းဗရဏဂုံမျက်စိတော်ပြီအလောအဖို့တန်နေတဲ့ဒီဗရဏဂုံလေးမျက်စိအောင်ထင်းထင်းရှားရှားဆင်းနေဆိုရင်ငါမလီလမျက်ဖို့မလုံးလားလို့အဲ့ဒါမျိုးဝန်ကြောင့်သင်ကျင်နေဖို့မလိုဘူးလားလိုအပ်နေတယ်နော်ကဲဒီတော့ဥစဉ်တော့အဲ့ဒါမျိုးဝန်ကြောင့်သင်ကျင်ရင်ငါဘာတူကကိုင်းရင်းရင်းဆိုတဲ့ဒီအပိုင်းတွေစတဲ့လက်သင်ကျင်ကြော်ရင်းများပေါ့ဒီအချင်းအနာဗမာပြည်မှာပေါ့လောကီဂရဏကုံစရာကတော့နည်းနည်းလေးပြက်လဲပြက်လဲတီးလဲတီးတယ်ပြက်လဲတဲ့စရာကခဏကပြက်လို့ပေါ့ပြောင်းလဲပြက်တွေ့လိုက်ရင်ဟူသားလေးနည်းနည်းတော့တွန်းလိုက်တယ်ဒီဂရဏကုံကဆုတ်ဆုတ်ပြုတ်ကြတော့တခါပြန်ဆောက်တည်လိုက်ကြတယ်ဗရဏဂုံကပြန်ပြေးပြန်တယ်ဒါကြောင့်ဘုရားကြီးအကျိုးထိပါခြင်းအကျိုးသာလူဒါနတစ်ခုပြုတ်ပြီဆိုရင်မပြုတ်ဘူးလေဒီထဲမှာချက်မှုလေးမှဘာလုပ်ပြီလဲငါးပါးဒီလအောက်ပြီးဆိုင်တယ်ဗရဏဂုံဆောက်ပြီးဆိုင်တယ်ငါးပါးဒီလအောက်ပြီးဆိုင်တယ်ဒီဗရဏဂုံဒီလမှာရပ်နေပြီးတော့ဒါနတစ်ခုပြည့်စုံအောင်ပြုတ်ရမယ်ဆိုရင်ဒီဒါနတွေအဆင်ပြေသွားအဲ့ဒီအဆင်ပြေတဲ့နေ့ကတော့ဘာလုပ်ထားလဲမဖြစ်နိုင်တဲ့အဆုံးနောက်ဆုံးဒီပုဂ္ဂိုလ်ကလက်ပြီးသင်ရတဲ့အဆုံးဟုတ်တယ်မဟုတ်လားဒါဖြစ်လို့လေဒီပုဂ္ဂိုလ်ကမမြဲဘူးခုဒီမှာဆွေးနွေးတာကဥပါဒကအဖြစ်အများအားဖြင့်ရည်ကျင်နေတဲ့ဆိုးပြေးတဲ့အများအားဖြင့်ရည်ကျင်ဖို့ပြောတယ်အဲ့ဒါမျိုးဝန်ကြောင့်အများအားဖြင့်ပြင်ကျင်နေဖို့လိုတယ်အဲ့ဒါခဏခဏပြည့်ဗရဏဂုံကပြည့်လိုက်ခဏခဏပြန်ဆောက်ကြည့်လိုက်ဆိုတော့ဒီဗရဏဂုံကအဖို့တန်နဲ့အယောင်တောက်ပြောင်းနေတဲ့ဗရဏဂုံမျိုးဖြစ်နေအောင်မလားမဖြစ်နိုင်ဘူးဒါတည်းဒါကြနော်နန္ဒကုအမိသာယာယာဣဒ္ဓသန္နလောစီဝဟောတိမနိစ္စပတိစိတ်သောသာသာမိတာဝိပတိတိဝေတိတ္တဖာနန္ဒကုဥပဒကအဖြစ်ယသိပုံနဲ့ပတ်တယ်လို့တရားဟောချက်ကိုကိုပြီးတော့အထက်ကရာဆရာတော်ကဥပဒကသန္နလဖြစ်မယ်ဆိုရင်ဥပဒကမလဥပဒကလူညစ်ပဖြစ်မယ်ဆိုရင်ဥပဒကပတိစိတ်သောမှုပတိကုသဥပဒကရောချာဆက်တုပ်ကဥပါဒကဖြစ်ခဲ့မယ်တော့ဥပါဒကအလိုဖြစ်ခဲ့မယ်ဆိုရင်နော် အဲ့ဒီအင်္ဂါကျက်တဲ့အင်္ဂါလုံးနေတဲ့ပြုဆောင်တဲ့လက်တရဏဂုံကြီးဥပဒကအခြေကအပြည့်ပြီးသွားပါတယ်ဥပဒကအခြေကပြည့်စုံတယ်ဆိုရင်တရဏဂုံလည်းပြတ်မသွားဘူးလားပြတ်သွားပြီဘာဖြစ်လို့လဲဒီကအထံတော်အတ္တတရားတရားပြင်းစအထံမှာဖွင့်ပြီးပြီးတော့ဥပဒကဒုက္ခန္တဖြစ်ပေါ်ရအတွက်အဲ့ဒီတရား၅မျိုးနဲ့ပြုဆောင်တော့ဟုတ်၃မျိုးမျိုးနဲ့ပြုဆောင်တရား၅မျိုးရှိဥပဒကလူညစ်ပါစေအတွက်လည်းတရား၅မျိုးဥပဒနာအနုဖြစ်အတွက်လည်းဉာဏ်ကမြင်ရှိတယ်။ဒါရီလည်းမြတ်စွာဘုရားကိုရတိုင်းခဏကဟောထားပါရစ်နော်။ဣန္ဒုထပါဠိတော်ဒုတိယထဲမှာပဲမဟာနန္ဒာကြီးကိုပဲဟောတဲ့ဆုံးထားပါပဲနော်။အဲဣန္ဒုထပါဠိတော်ဒုတိယထဲမှာပဲဟောထားတယ်နော်။သင်္ခါဟိဒုထဝေဓမိဟိတမနာခတ်တော်ဥပဒကောဥပဒကသန္နာသောသာဟောတိဥပဒကမင်းစွာဥပဒကပရိခေသောသာသင်္ခဝေသင်္နာခတ်တော်သင်္ခါယိဓမ္မိဟိငါးပါးကုံသောတရားတို့နှင့်သမဏေတောပြည့်စုံသောဥပဒ္ဒကောဥပဒ္ဒကတရားတည်းဥပဒ္ဒကသန္နာလောကဥပဒ္ဒကသန္နာလလီလီဟောတိရှိဥပဒ္ဒကသန္နာလဆိုတော့ဥပဒ္ဒကလူချင်းကြီးလို့ပြောတယ်နော်ဥပဒ္ဒကအသောသာအနုသာမဟုတ်တော့ဘူးဥပဒ္ဒကအမတန်ကျန်တဲ့နေတဲ့ဥပဒ္ဒကကြီးနော်ဥပဒ္ဒကမလင်းစားဥပဒ္ဒကလူညစ်ပတ်ပြီးဟောတိရှိအမတန်ညစ်ပတ်ပြီးရေလေတဲ့ဒရဏဂုံရှိတဲ့ပုဂ္ဂိုလ်လေဆိုရယ်နော်ဥပဒကပฏิပိသောသာဥပဒကညွန်ချာဆက်ဆုပ်ခေါ်ရဥပဒကလီလီဝါဥပဒကအနုလီလီဟောတိဖြစ်ပေ၏။တရားငါးမျိုးသတ္တမေသင်္ခါယအဘေတရားငါးမဟာတို့ဤဟူမူကအန္တတောဟောတိဒုတိလောဟောတိကောဒုဟလမင်္ဂလီကောဟောတိမင်္ဂလာပိသေတိလောကမှာဤတောသာမိတ္တတ္ထိနေယပရိယေတေတိတတ္ထသာပုဗ္ဗကာရံကြောတိအတ္တတောယုံကြည်ကြတာတရားမဖြစ်ပြီးဟောတိဖြစ်၏။နမတေဒုတိယလောကုသီလောပျက်စီးရနေပြီဟောတိဖြစ်၏ငါးပါးဒီလငါးပါးလုံးတော်လည်းကောင်းတစ်ပါးပါတော်လည်းကောင်းနှစ်ပါးသုံးပါးတော်လည်းကောင်းနှစ်ပါးတော်လည်းကောင်းပျက်စီးနေပြီနော်ဒုတိယလောကုသီလောပျက်စီးပြီဟောတိဖြစ်၏သောသူဟလမင်္ဂလိကောလောကီမင်္ဂလာကိုလိလလိုက်ချမှုရပြသည်ဟောတိဖြစ်၏မင်္ဂလာလောကီမင်္ဂလာကိုပြည့်စုံသည်ယုံကြည်ကာမံကံကံအကျိုးတရားကိုတော့ပြည့်စုံသည်မယုံကြည်ဟောဤသောသာဤသာသနာတော်ရဲ့ဗိဒ္ဓဖြင့်ဤသောဤသာသနာတော်မှဗိဒ္ဓစွာပြင်းပါ၌လည်းပဲဒေဝိနိယမြတ်သောအလှကိုခံယူလိုက်တဲ့ပုဂ္ဂိုလ်ကိုပရိယေတိရှာမိ၏တဏ္ဍာတောသာသနာတော်ရဲ့တတ္ထသာထောသာသနာတော်ရဲ့ပြင်းပါ၌လည်းသောပုဗ္ဗာကရံရှင်ဦးပြည့်ပြည့်ပြည့်လိုက်တဲ့အထူတဏ္ဍကိုကရောတိရှိ၏အင်္ဂဗလင်ဖြစ်လေငါ့ကျက်နံပါတ်၁ယရဏသုံးဆံတန်ခိုင်းအကျိုးပြဆက်ပြီးတော့အပေါ်၌ယုံကြည်ကြတရားတရားမရှိဘူးအဲဒီလိုယုံကြည်ပြတဲ့တရားမရှိတဲ့ရင်လည်းသဘောပုဂ္ဂိုလ်ရဲ့ဝရဏဂုံဒီယသိသွားဥပဒကအဖြစ်ဒီယသိသွားတယ်။နံပါတ်1ဒုတိယကိုကျင့်သီလမရှိဘူး၅ပါးသီလသဘာဝတော့တော့၅ပါးလုံးတော့လည်းကောင်းပေါ့နော်။ယသိနေလို့အဲဒီလို၅ပါးသီလယသိခဲ့ရင်လည်းသဘောပုဂ္ဂိုလ်ဒီဥပဒကအဖြစ်ကယသိသွား။ဥပဒကအဖြစ်ကယသိပြီဆိုလို့ရှိရင်ဝရဏဂုံလည်းပြည့်စုံသွားပြီအဖို့တန်တဲ့တရဏဂုံလေးပြတ်သွားနော်နောက်တစ်ခုဘောတုဟလမင်္ဂလီဘောဟောဒီလောကီမင်္ဂလာတွေကိုလိလလိုက်စားမှုညာအဲဒီအပိုင်းကိုတော့ဥစဉ်အကျဉ်းချက်ပြီးဖြတ်ပြောဖို့ရည်ရထားပါနော်ဒါကနံပါတ်၃နံပါတ်၄ကျတော့မင်္ဂလံပိစေတိလောကမှာလောကီမင်္ဂလာကိုသာယုံကြည်တဲ့ကျန်တဲ့အကျိုးကိုယုံကြည်မှုမရှိဘူးနောက်နံပါတ်၅ကျတော့ဤသောသာဝိဒ္ဓတ္ထိနိယံပရိဟေတတိတထသာပုဗ္ဗကာရံကရောတိသာသနာတော်ရဲ့ပြိမ္ပတ်မှာမြတ်သောအလှခံအလှကိုခံယူတဲ့ပုဂ္ဂိုလ်ရှိတယ်ဆိုပြီးတော့လိုက်ပြီးတော့သာသနာတော်ရဲ့ပြိမ္ပတ်ခံလိုက်ပြီးရှားဖွေးတယ်သာသနာတော်ရဲ့ပြိမ္ပတ်မှာရှင်ဥ္ဇာအလှဒါနကိုပြုတယ်နောက်မှသာသနာတော်ဘာနာပြီးတော့ဒါနပြုတယ်အဲဒီအင်္ဂံငါးခြင်းနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်ဟာလည်းဥပဒကအဖြစ်ကယသိသွားဥပဒကအဖြစ်ကယသိတဲ့အကျဒီပုဂ္ဂိုလ်ကလည်းပြဏဂုံနဲ့ပြည့်စုံသွားပြီအဖို့အမတန်ကြံနေတဲ့ပြဏဂုံအလိုလိုဖြစ်သွားအဲဒီတော့သင်္ခါငါးချက်နဲ့ပြည့်စုံနေတဲ့ဥပဒကကိုဖျက်ခြင်းကဥပဒကဒွန်းဆန္ဒဥပဒကလူညစ်ပဥပဒကအနုဆိုပြီးဒီလိုဖတ်ထားပါတယ်နော်အဲဒီအချက်နဲ့ပတ်သက်ပြီးတော့ဦးဇင်းတို့ယုံကြည်ချက်တရားတရားအပိုင်းနဲ့နည်းနည်းဖတ်ပြောတော့အဘိဓမ္မာနိယတရားတရားယုံကြည်တဲ့တရားဝိထုရှိနော်နဝတိသဗ္ဗညသမ္မာသမ္ဗုဒ္ဓဘုရားရှင်အပေါ်၌ယုံကြည်ခြင်းဘာတွေကိုယုံကြည်ရမလဲလို့ပြောတော့သတ္တဂရတဘောဓိဆိုပြီးဒီလိုဖွင့်ထားပါ ဘုရားရှင်ရဲ့မမတမောတိဉာဏ်တော်မြတ်ကိုဥဒေပြီးတော့ယုံကြည်ဖို့ရှိရတယ်။ဘုရားရှင်ဘုရားမဧကံမှန်၏လို့ယုံကြည်ပြတဲ့ဆရာရှိလို့ပြောတယ်။အဲဒီယုံကြည်ပြတဲ့တရားပြမရှိဘူး။ဩဃောရမဟာနဲ့တမန်လူသားတို့ပါပဲလို့ဒီလိုယူဆလိုက်လို့ဆိုရင်တော့သဗ္ဗညတဉာဏ်ကိုအရှင်သေးတဲ့အတိတ်ဖြစ်မှာတော့ဘူးနော်။ဘုရားရှင်ယုံကြည်ပြတဲ့တော့ဆက်သွားပြီးတဲ့ဒီကိစ္စနဲ့ဒီပုဂ္ဂိုလ်ကပြဏကောင်ကြည့်လိမ့်လားမကြည့်တော့မညာဖွညာနိဗ္ဗာန်လို့ခေါ်ဆိုအပ်တယ်မညာဖွညာနိဗ္ဗာန်ပရိယလို့ခေါ်ဆိုအပ်တယ်ဆရံသင်္ဘောတရားတော်မြတ်အပေါ်နဲ့ယုံကြည်ပြမရှိပြတ်သွားနိဗ္ဗာန်ဆိုတာသိချင်မှရှိမှာပါမှန်သပြီးပြောနေတဲ့တရားတွေနဲ့ရှင်းပါရဲ့ဘုရားရှင်ဟောထားတဲ့တရားတွေပရိယတရားတွေကိုလည်းမိမိကသိပြီးတော့မယုံကြည်ဘူးဆန္ဒမြမနာကသဘောနာတိကဆင့်တဲ့တာရတိကဆံမြမ်းမြမ်းနဲ့ဒီပါရဲ့အဆက်ကြီးဖြစ်ဟိုလိုလိုဒီလိုလိုဖြစ်အဲဒီလိုပုံပုံမျိုးမှာယုံကြည်ချက်တရားတရားရှိသေးတာမရှိဘူးဆိုလို့ရှိရင်သူ့မှာတရဏဂုံကြည့်လားမကြည့်ဘူးတငှဝုတ်ရှင်တော်ဝုတ်ပါဆိုဒီပုဂ္ဂိုလ်အနာကားပဲတရဏဂုံတော့မတည်တဲ့ပုဂ္ဂိုလ်ပဲနော်နောက်တစ်ခုကတော့သံဃာယရဏအရိယသံဃာတော်တို့ရဲ့ဂုံနေတဲ့ပတ်တယ်လို့ယုံကြည်ချက်မရှိဘူးအရိယသံဃာတွေသင်္ချာရှိတယ်ဆိုတာလည်းလက်မခံနိုင်ဘူးအဲ့တော့လည်းဒီလိုလက်မခံနိုင်တာကနိဗ္ဗာန်ကိုကိုယ်မမြင်ဘူးဆိုလို့ရှိရင်ဒီလိုယုံကြည်ချက်တွေကလည်းနည်းနည်းလှုပ်ရှားနေတဲ့သဘောတော့ရှိပါဘူး။အာသင်္ကရတာယဉ်ကျေးနိဗ္ဗာန်ကိုမိမိကိုယ်တိုင်မြင်သပြီးတဲ့တော်ကောင်းအဖို့ကတော့ဒီယုံကြည်ချက်တွေဆင်ခြင်တော့နော်။နောက်တစ်ခုသီလကျင့်တဲ့ယုံကြည်ချက်မရှိဘူး။ကိုယ်ချင်းသီလကျင့်ခြင်းတည်းဟုသောအကြောင်းကြောင့်မကောင်းတဲ့ဘုံဘဝရောက်မယ်ဆိုတာလည်းလက်လက်ပြီးလက်မခံနိုင်ဘူး။ကိုယ်ချင်းသီလကျင့်ခြင်းတည်းအတွက်ကြောင့်မဘုံနိဗ္ဗာန်ကိုတားနိုင်တယ်ဆိုတော့လည်းသိပြီးတော့လက်ခံနိုင်တယ်ဆိုတော့မရှိဘူးဒီတော့တရားအထုံရင်ဒီလမြင်လို့မလိုပါဘူးစိတ်ကိုစိတ်တိမ်ချမ်းနိုင်ရင်ပြီးတော့ပဲဆက်လို့ရှိဒီပုံစံမျိုးလေးဖြစ်လာနော်နောက်တစ်ခုကတော့သမာဓိပိုင်းနဲ့ပတ်သက်တဲ့သမာဓိကျင့်တဲ့အပေါ်မှာလည်းယုံကြည်ချက်မရှိဘူးသမာဓိမထူအောင်လည်းမဘုံနိဗ္ဗာန်ကရနေတာဒါဖြစ်လို့ဒီသမာဓိကထူအောင်ရမယ်ဆိုဖြစ်လာနော်သမာဓိသက္ကံလုံငန်းတွင်နဲ့ပတ်သက်ယုံကြည်ချက်ပြီးအားနေတယ်ဘုရားရှင်ကမဲ့ရှင်ရှင်ပါဟောတာဖြစ်တော့မဲ့ရှင်ရှင်ပါရမှာတမန်တမာရီဆိုတဲ့မဲ့ရှင်တစ်ခုနဲ့ဖြစ်ဟောတာဖြစ်တော့ဘာလို့တမန်တမာရီခေါ်ဆိုရဲဆိုတော့လေဘုရားရှင်ကိုယ်တော်ရင်ကမာရီဝရဏလုတ္တမအတိအကျရှင်းထားရှင်းထားလိုက်တဲ့အခါကျတော့ဒီတမာရီကိုသူတော်ဖို့မလိုဘူးလို့ပြောလိုက်တယ်ဒီကနေ့ဖြစ်တမာရီသိက္ခာတမာရီပြည့်ပြည့်အပေါ်နဲ့ယုံကြည်ရတဲ့တရားတွေရောက်ရမတော်ဘူးလားဟုတ်ပြီဒီဘာတရားရှိသေးလားရှိပညာပြည့်တယ်ဘုရားကပညာပြည့်စုံလို့သတ်မှတ်ထားတာကဒုက္ခသစ္စာတိနဲ့ညာသမုဒယသစ္စာတိနဲ့ညာနိရောဓသစ္စာတိနဲ့ညာမဂ္ဂသစ္စာတိနဲ့ညာဒီဉာဏ်မျိုးကပညာသမာဓိတိဆိုပြီးသတ်မှတ်ချက်သိထားသိထားလိုက်တဲ့သင်္ခါကြတော့ဘလို့သစ္စာသမာဓိတိကိုခေါ်တာဒီရောဒီနာကိုရှိလို့မရဘူးဒီခန္ဓာငါးပါးဒီဒုက္ခသစ္စာများဒီကိုရှိလို့မရဘူးချုပ်ဖို့မလိုဘူးဆိုတော့ပညာသိက္ခာပညာပြည့်စုံအပေါ်နဲ့ယုံကြည်ချက်တရားတရားရှိလေလားမရှိဘူးမရှိတဲ့ဒီမှာနေတဲ့သဘောမျိုးရဲ့တန်တာမှာဒီပြဏကောင်ကြီးအလုံးစုံပြည့်စုံမသွားဘူးလားသိသေးတယ်မပြောမှလောက်တဲ့အကြောင်းလေးလို့သွားပြီးအထင်ပြနေလို့မရှိဘူးနော်ဘုရားကဒီပညာပြည့်စုံအရာသိရမယ့်ရုပ်ကိုနာမည်ဟောထားပါတယ်ဒီရုပ်နာကိုတာဝကရရှိလို့ဘယ်လုံးမှမရနိုင်ပါဘူးတပည့်ကတမန်တော်ဗုဒ္ဓပြည့်စုံတဲ့အရာသာဖြစ်ပါတယ်တော့သွားပြီးဆလိုက်လို့ဆိုယူဆလိုက်တယ်ဒီပြင်နေတဲ့မိမိရဲ့ပြဏကောင်ကြီးအလုံးစုံပြည့်စုံမသွားဘူးလားပြည့်စုံသွားပြီနော်နောက်တစ်ခုဒီညာကျင့်ရင်လည်းမသမုဒိယအသက်ခါကိုကြည့်တယ်ညာ။ကျောင်းကျောဆက်ပရိက္ခသမုပ္ပါသဘောတရားတွေကိုသမုဒိယအသက်ခါလို့ဆရာကအဖတ်ထားတော့ဒီကျောင်းကျောဆက်ပရိက္ခသမုပ္ပါသဘောတရားရှုခက်ကလည်းအတိအနာကနဲ့ကျင်းပြီးတော့ဘယ်လိုမှရှုလို့မရနိုင်ဘူး။မရနိုင်တဲ့အခါကျတော့ဒီဝိပဿနာဉာဏ်ရဲ့စွန့်အင်ကအတိအနာကရှုလို့ဘယ်လိုမှမရပါဘူးဆိုတော့ဒီကျောင်းကျောဆက်ပရိက္ခသမုပ္ပါသဘောတရားကိုလည်းရှုလို့မရပါဘူးဆိုတော့အဓိပ္ပာယ်ဖြစ်သွားတယ်ဖြစ်ပါလိမ့်တဲ့အချိန်ကကြတော့ဒီကျောင်းကျောဆက်ပရိက္ခသမုပ္ပါဒသဘောတရားလို့ခေါ်ဆိုအပ်တဲ့သဘောတရားသစ္စာကိုဆင်းဖို့ပြီးတဲ့ပညာကျင့်ခြင်းစက္ကန့်မှလည်းတန်မြတ်ရှိသွားပြီ။ယုံကြည်ချက်ရှိသေးလား။ရှိတော့ဗရဏဂုံပြတ်မတော်ဘူးလား။ဖြစ်သွားတယ်။နောက်ဆက်ကြည့်ရင်နိရောဓသစ္စာနဲ့ငါသစ္စာတွေအပေါ်နဲ့အကျဉ်းနဲ့တန်မြတ်ရှိတယ်နဲ့ဆင်းရတော့ပို့ပြီးတော့ဆုံးသွားပြီ။နော်။ဒါယုံကြည်ချက်ပညာကျင့်ခြင်းဒီလကျင့်ခြင်းဒီလသစ္စာသမာဓိကျင့်ခြင်းသမာဓိသစ္စာပညာကျင့်ရင်ပညာလိက္ခာခေါ်တဲ့လိက္ခာတော့အကျင့်ရဲ့အပေါ်နဲ့တန်ရရှိတယ်။နောက်တစ်ခုကတော့ကျောင်းကျောဆက်လိက္ခာတို့ဘာဘာတရားအပေါ်နဲ့တန်ရရှိ။ကံကံရဲ့အကျိုးပဲနော်။အတိတ်ကပြုစုပြောင်းထားတဲ့အဝိဇ္ဇာတနာဥပဒံတိကရကံဆိုတဲ့အကြောင်းများတွေဆိုပြုစုဘာမဝိညာဉ်နဲ့ရောတရဏဖတ်တာဝိနာခေါ်တဲ့အကျိုးတရားတွေသင်ရှားဖြစ်တယ်။ ဒီလိုပါမှာဓာတ်မြေမြေလိုပြထောင်းနေတဲ့ဝိဇာတနာဥပဒံတိခါရကံဆိုတဲ့အကြောင်းကြားလေးကြောင့်နောက်နောက်ကမှဝိညာဉ်နဲ့ရောတဏ္ဍာသတ္တဝိညာဉ်ခေါ်တဲ့အကျိုးတရားတွေသိချင်ဖြစ်ဒီဘိုင်းနဲ့ပတ်သက်လို့တန်တရားကြီးရှိတယ်ဒီတန်တဲ့အကျိုးကိုလက်ပြီးသိပြီးတော့နမတောင်းယုံကြည်ချက်တရားတရားမရှိဘူးမရှိဒီပုဂ္ဂိုလ်ရဲ့အမှန်တမှန်ဒီတဏ္ဍာကောင်ဒီအလလိုပြည့်စုံမသွားဘူးလားသိပြီးသွားပြီနောက်တစ်ခုမန္တရရဲ့ရှေ့ဆုံးကိုခေါ်သွားတဲ့အဋ္ဌခန္ဓာ၅ပါးမန္တရရဲ့နောက်ဆုံးကိုခေါ်သွားတဲ့အနတ္တခန္ဓာ၅ပါးမင်္ဂလာရဲ့ရှင်းတော်အစွန်းကိုဆောသွားတဲ့အတိအကျခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးကိုအပေါ်ထင်တယ်မင်္ဂလာရှိနေတယ်နည်းဒီလိုဆိုတော့သူ့မှာသရတရားနဲ့ဒါယုံကြည်ပြီးယုံကြည်တဲ့တတိယဟုတ်သူစိတ်ခန္ဓာအဲ့ဒီစိတ်ခန္ဓာတော့အပေါ်နဲ့ယုံကြည်ပြီးသရတရားမရှိဘူးမရှိလို့ချင်းအဲ့ဒီပုဂ္ဂိုလ်ကမန္တမဥပါဒကအဖြစ်ကဖြစ်ပြီးဆိုပြီးဥပါဒကဖြစ်တဲ့မြေတိတဲ့ပုဂ္ဂိုလ်ကမန္တမတရဏဂုံနဲ့ပြတ်မတော်ဘူးလားဆိုပါပြီဒါကြောင့်မယုံကြည်တာဘာမှမဖြစ်ဘူးပြောတော့မြေဆန်းနေတော့နော်နောက်တစ်ခုဒုတိယကိုရင်းမိလာတွေပြည့်စုံပြီဆိုတော့ကျန်တဲ့ဒီကရဏကောင်ကြီးအလိုလိုပြည့်စုံသွားတယ်နောက်တစ်ခုသောတုခဏမင်္ဂလိကလောကီမင်္ဂလာကိုလိလလက်ဆောင်မှုရတယ်နော်လောကီမင်္ဂလာကိုလိလလက်ဆောင်မှုရပြီးတော့မင်းလောကီမင်္ဂလာကိုသာယုံကြည်တဲ့စံတိုင်းအကျိုးကိုမယုံကြည်ဘူးလောကီမင်္ဂလာကိုသာလိလလက်ဆောင်မှုရပြပြီးတော့စံတိုင်းအကျိုးကိုမယုံကြည်တဲ့ပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်ရဲ့မန္တမှန်လဲဒီဗရဏဂုံဒီအလိုလိုယက်စီသွားတယ်ဥပါဒကအဖြစ်ကလည်းယက်စီသွားတယ်ပြီးတော့ဒီလောကီမင်္ဂလာတွေကိုလိမ့်လာလိုက်ရှားဖို့အများကြီးတာနဲ့ဆက်တယ်လေသူချင်းမှပို့ပြီးတော့အားကောင်းလာတယ်ဒီရယာတဲ့ဒက်ခင်တွေကလည်းသိပြီးတော့ညာတယ်အဲဒါဒီဘိုင်းကိုဦးဇင်းနေနေဆက်ပြီးတော့ပြောရထားပါဒီလိုပါနေလဲအဲဒီလိုကြီးနေတော့လည်းဒီလိုရတာမဟုတ်ဘူးဒီလိုပြက်ခန်းကြီးဖြစ်နေတယ်ဟုတ်လောကီမင်္ဂလာကိုလိမ့်လာလိုက်စားမှုမဟုတ်ဘူးလားဟုတ်တယ်ဒီတော့ဒီနေရာလေးမှာလောကီမင်္ဂလာနဲ့လောကုတ္တရာဘုရားရှင်ဟောထားတဲ့မင်္ဂလာဒီနှစ်ခုခွဲခြားပြီးသိနိုင်အောင်ဦးဇင်းဘုဗ္ဗန္နသုတ္တမှာလာတဲ့ဘုရားဟောဒေသနာဂါထာလေးတစ်ခုကိုနည်းနည်းလေးပြောပြမယ်နားကြည့်ပါနော်သူနဲ့ခန္တန်သူမင်္ဂလာသုဘဘာတန်သူဟောရှိတာဒီဖနောသူဘောတော်ကသူဣဒံပြန်မှအစာရီလို့ပတ္တိနာသာသမ္မဝါစာသမ္မပတ္တိနာပတ္တိနာမနောကံမပတိတိေပတ္တိနိပုဗ္ဗနာတုတ်တံဘုရားဟောထားတဲ့ဂါထာလေးကိုနော်ယတမေဒီဝတိအကျဉ်းနဲ့တရားသုံးပါးကောင်းသောသုခရိတအတ္တမေကိုဖြင့်ကောင်းသောအကျဉ်းကိုကျင့်ခြင်းကာယသုခရိတတရားနှုတ်ဖြင့်ကောင်းသောသံဃာကိုပြောဆိုခြင်းဝိသုခရိတတရားသိဖြင့်ကောင်းသောအကျဉ်းကိုကျင့်ခြင်းမနောသုခရိတတရားဟုသောသုခရိတတရားသုံးပါးသောကိုပြိပုရိသိခြင်းကြကုန်၏နာမည်ဝတ္တောသူရိတ္တရာတောကိုဖြစ်ပြဖြစ်သောဤအခါတွင်သူနာခတံလက်ခအပေါင်းမကောင်းမရှိအကောင်းဖြစ်သာဖြစ်ပါ၏တို့မင်္ဂလာမကောင်းအမင်္ဂလာပဲခံမရှိကောင်းရသောမင်္ဂလာအဋ္ဌကံဖြစ်ပါ၏လောဘပါဒအပြည့်ချင်းချင်းကောင်းရသောမုဒ္ဒမောလျာခြင်းဖြစ်ပါ၏တို့ဒီတန်တရားတန်ချင်းကောင်းရသောဥယျာဘထာယခြင်းဖြစ်ပါ၏ဒုက္ခနာကြုံလာဆိုင်ရာခဏတိုင်းမှာအကောင်းဖြစ်သာဖြစ်ပါ၏သူမဟုတ်သောကျုံလာဆရာမိုးတိုင်းမှာအကောင်းကြီးသာဖြစ်ပါလေ၏။တန်တမေဒီဝံကျေထုံးသက်သောသုတ္တရိတ္တရာတော်ဘုရားရှင်များဖြစ်သောနေ့အခါ၌ဗမ္မာစာရိတုမြတ်သောအရှင်ကိုကြည်လင်ရှိသောပုဂ္ဂိုလ်တို့၌ယိထံသုဝပုဇောအတ္တအလှူဒါနကောင်းမှုကိုသောမှန်သောများသည်သူယိထံအပြည့်ကြီးနဲ့တန်ရှင်းကောင်းရသောကုသိုလ်ရာခြင်းဖြစ်ပါလေ၏။ဘုရားရှင်ရဲ့တမန်ဆက်မင်္ဂလာရှိတဲ့နေ့အတွင်းလေလက်ထပ်ကောင်းတဲ့နေ့မင်္ဂလာရှိတဲ့လက်ထပ်အကောင်းနဲ့ပြည့်စုံတဲ့နေ့ဆင်းနေတယ်။ကာယဒုစရိုက်ဝစီဒုစရိုက်မနောဒုစရိုက်ခေါ်တဲ့ရှင်ရှင်ချောင်းချင်းနေတဲ့ဒုစရိုက်တရားတွေကိုဖြစ်ခြင်းနဲ့နေပြီးလက်ထပ်ကောင်းတဲ့နေ့ဖြစ်တယ်။မင်္ဂလာရှိတဲ့နေ့ဖြစ်တယ်။ကောင်းမြတ်သောကောင်းမြတ်သောမောဒ္ဒမောလျာခြင်းဖြစ်တယ်။ကောင်းမြတ်သောနိုင်ရနိုင်ခြင်းအိယာမှကောင်းစွာထရခြင်းလည်းဖြစ်တယ်။ကောင်းတဲ့ခဏရှိတဲ့နေလဲဖြစ်တယ်။ကောင်းတဲ့မူဟုတ်ရှိနေတဲ့နေလဲဖြစ်တယ်။အဲဒီလိုသူတဲ့ကြရည်ကိုဖြစ်နေတဲ့နေသာဇမဇာတိခေါ်တဲ့မြတ်သောအကျင့်ကိုဖြစ်နေရှိတဲ့တော်ကောင်းတို့မှာဒါနတစ်ခုသောပြီးပြုရမယ်ဆိုရင်ဘောအလိုဒါနကိုအပြည့်ချင်းနဲ့လန့်ချင်းကောင်းရတဲ့ပူဇော်ရခြင်းပဲဖြစ်တယ်။ဒီလိုဟောတာ။နောက်ဗုဒ္ဓတိနံကာကမ္မဝါစာကမ္မပတ္တိနံပတ္တိနံမနောကမ္မပတိတိပတ္တိနိတန်တမေဒီဝတိသောကတောတောသူတိုင်းတရားတော်ကိုဖြစ်ပြဖြစ်သောလေအခါ၌ဘာယကမကိုဖြစ်ပြသောမြတ်ကဲကံမှုဖန္တမြတ်သည်ပရတိနာတုတ္တိကိုဆန္ဒကြီးအကြောင်းအကောင်းရှိတာဖြစ်ပါ၏။ဝါစာကံနှုတ်ဖြင့်ပြောဆိုသောမြတ်ဝတိကံမှုဖန္တမြတ်သည် ရတိနာတုတ္တဇီဝသံဃာကြီးအကြောင်းအကောင်းကြီးသာဖြစ်ပါ၏မနောကမ္မံသုခိယံကြိတမမနောကမ္မံမနောမြတ်၏ဗရတိနာတုတ္တဇီဝသံဃာကြီးအကြောင်းအကောင်းကြီးသာဖြစ်ပါ၏ရှင်တို့ကာယကဝစီကမနောကံသောဗရတိနေကောင်းမြတ်သောအမှုနဲ့တဏီဤခံခြင်းဖြစ်ပါ၏ဒီနေ့ပုဂ္ဂိုလ်တရားတွေကိုပုဂ္ဂိုလ်တရားတွေကိုသိကြနေတဲ့နေ့ပေါ့နော်ရှင်တို့ကာယကသင်္ကြန်မှုရှိတယ်ဝစီကသင်္ကြန်မှုရှိတယ်မနောကသင်္ကြန်မှုရှိတယ်ဒီကဒီဟူသောမြေပေါ်မှာယက်တိတိသမာဓိဖြစ်ဆောင်တယ်။သမာဓိဤဟူသောကြောက်ဖြာဖြင့်ဉာဏ်ဤဟူသောတန်ရက်သောမျက်မျက်ထက်အောင်တွေးပြီးတော့ယုတ်ဒီနန္ဒီအကြောင်းပြအကျိုးပြဒီလိုဟုတ်တဲ့မှန်သတိအောင်ဆိုးစားတယ်။အကြောင်းပြလည်းကဒီယုတ်နန္ဒီကဒီယုတ်နန္ဒီအနိစ္စချက်ဒုက္ခချက်အနတ္တအချက်တွေကိုဟုတ်တဲ့မှန်သတိအောင်ဆိုးစားတယ်။တည်းဖြင့်ဒီလိုခန္ဓာရှင်ခြင်းမှုဝိညာဉ်ရှင်ခြင်းမှုမနောကံရှင်ခြင်းမှုရှိအောင်အချင်းချင်းဖြစ်နေ။အဲဒီလိုဖြစ်နေတဲ့အချိန်ခါမျိုးပါပေါ့နော်။အဲဒီလိုဒုစရိယတဲ့ကောင်ကစင်ကြမှုဝိညာဉ်စင်ကြမှုမနောကစင်ကြမှုရှိအောင်ဖြစ်ကြတဲ့နေ့မှာဒါဖြစ်လေမြေလုံးနေတဲ့ကာကံမှန်ကြပြီဒုတဲ့ဒီပါဆန္ဒခြင်းအကြောင်းပါဖြစ်တယ်မြေလုံးနေတဲ့ဝိညာဉ်မှန်ကြပြီဒုတဲ့ဒီပါဆန္ဒခြင်းအကြောင်းပါဖြစ်တယ်မြေလုံးနေတဲ့မနောကမှန်ကြပြီဒုတဲ့ဒီပါဆန္ဒခြင်းအကြောင်းပါဖြစ်တယ်စံကောင်းတဲ့နေ့ကာယကစင်ကြမှုဝိညာဉ်စင်ကြမှုမနောကစင်ကြမှုရှိတဲ့နေ့ဒီကံကောင်းတဲ့နေ့ပဲအဲဒီလိုနေ့အခါမှာမိမိတို့ရဲ့စိတ်ကိုရှင်ရှင်ချုပ်မှတ်စွာကောင်းစွာထမ်းနေပြီဒီလေကောင်းသောအမှုနဲ့မိမိရဲ့စိတ်ကိုကောင်းစွာရှင်ရှင်ချုပ်မှတ်နေပြီဒီလေဒီတော့မိမိတို့ကဒီနေ့ရည်ရစားသဖြင့်ဖြစ်ပါကုန်ကာယကစင်ကြမှုမရှိဘူးဝိညာဉ်စင်ကြမှုမရှိဘူးမနောကစင်ကြမှုမရှိဘူးထိုနေ့ဒီနေ့ထက်ကောင်းတဲ့နေ့ဟုတ်တယ်လားဟုတ်ကဲ့မင်္ဂလာရှိတဲ့နေ့ဟုတ်ကဲ့ဟုတ်ကဲ့ဆရာအလိုတော်နော်ဒါပေမဲ့လောကလူအပေါင်းကတော့အဲ့ဒီလောကုတ္တရာဘက်ကဘုရားရှင်သတ်မှတ်ချက်မင်္ဂလာကိုအလေးလိုသိပြီးမပြုပဲလောကီမင်္ဂလာတွေကိုလေ့လာလိုက်စားဖို့တိတ်ပြီးတော့နားတယ်လောကီမင်္ဂလာတွေကိုလေ့လာလိုက်စားဖို့ရပြီးတော့လောကီမင်္ဂလာကိုတော့ယုံကြည်တဲ့ကံတိုင်းအကျိုးကိုမယုံကြည်ဘူးပြီးတော့လောကီမင်္ဂလာကိုတည်းလိမ့်လာလိုက်စားဖို့ရပြီတော့လောကီမင်္ဂလာကိုတည်းယုံကြည်တဲ့အတွက်တန်ခိုင်းရဲ့အကျိုးကိုမယုံကြည်တဲ့အတွက်ဘာဖြစ်နေကြလဲ။အဲဒီအပိုင်းလေးနဲ့ပတ်သက်လို့ဥစဉ်ရတ္တော်လေးတွေကိုဟောဖို့အကြည့်ရထားပါနော်။ဥပ္ပါလိဥပ္ပါလိသုတ္တံဆိုကြပါဆိုအနည်းဆုံးမှအနည်းဆုံးနော်။ဥပ္ပါလိသုတ္တံမှာဥပ္ပါလိနဲ့ဘုရားရှင်တို့ရဲ့ဆွေလေးကနေမှကန္တတက္ကုအရှင်နဲ့ပါဝင်နေပါတယ်နော်။သံဃိမင်းဉ္ဇိကပတိသုတ္တံတိတန္တကိရိညာကရိင္ကအရိညာမိစ္ဆာရိညာမာလင္ကအရိညာအရိညာအရိညာဗုဒ္ဓံတိဘုရားရှင်ကသုပါလိတေင္ကကြီးကိုမြည်ခဲ့နော်သင်္ချာဗုဒ္ဓရာတန္တကိတော်တော်ကာလင္ကတော်တော်မိစ္ဆာတော်တော်မာလင္ကတော်တော်တောဖြစ်သွားတာသင်္ချာဗုဒ္ဓဘောခုလားမမဖြစ်တပည့်တော်ကြားဘူးလေတံဃိမင်းရေကပတိသိတိတေသုတ္တေနတံတန္တကိရိညာကလိနာရိညာမိစ္ဆာရိညာမာလိကရိညာအရိညာအရိညာဗုဒ္ဓံတိဘေဘုံဘပ္ပကလိနာအဖြစ်ဒီတန်တိတိုင်းတော့အတိဖြစ်သွားရတယ်လေကလိနာတိုင်းဟာလည်းတော့အတိဖြစ်သွားရတယ်လေမိစ္ဆာတိုင်းဟာလည်းတော့အတိဖြစ်သွားရတယ်လေမာလိကတိုင်းဟာလည်းတော့အတိဖြစ်သွားရပါတယ်သင်္ခေလို့ကြားဖို့လေသင်္ချင်းချင်းယူဆတဲ့အတိုင်းကြားဖို့လေအတိုင်းပြောစမ်းပါဆရာရှင်ကမြည်လိုက်နော်အဲ့ဒီခါမှာဥပါလိတရားကကြည့်တော့ဗာပြန်ပြီးဆရာထားတယ်။သုဒ္ဓမေတံပန္တိဣတိနာမနောကတော်တိနတန္တနိကိရိညာကာလိနာရိညာမိစ္ဆာရိညာမာလိနာရိညာအရိညာအရိညာဘုဒ္ဓံတိ။သန္တိမြတ်စွာဘုရားမြေဘုရားတိတော်တိဣတိနာယတိတို့ဤမနောကတော်တိနအမျက်ထွက်ခြင်းကြောင့်တန္တနိကိရိညာထိုတန္တတိတော်သည်၎င်းတန်ကာလိနာရိညာထိုကာလိင္ကတော်သည်၎င်းဓမ္မိစ္ဆာရိညာထိုမိစ္ဆာတော်သည်၎င်းသမ္မာသင်္ကာရိညာထိုမသင်္ကတောတိ၎င်းရိညာအရိညာဘုဒ္ဓံတောဖြစ်၏ဖြစ်သည်တိတိဟုသောဣဒံဤစကားကိုသူတန်ကြဘူးပါ၏ယတိတို့ကအမျက်ထွက်တဲ့အတွက်ကြောင့်တချို့ညာမှာယတိတွေကျင်ကျဲလို့ဆိုပြီးဒီလိုနဲ့ဘာသာပြန်ကြပါတယ်နော်အဲဒါဒီညာမှာယတိတွေကအမျက်ဒေါသထွက်တဲ့အတွက်ကြောင့်ဒီတန်တကြီးတိုင်းတို့ကာလင်္ကတိုင်းတို့မိစ္ဆာတိုင်းတို့မာရိကတိုင်းတို့ဒီတိုင်းကြီးတွေဟာတောဖြစ်တော့ရတယ်လို့တပည့်တော်ကြားဥပါရယ်မြတ်စွာဘုရားဆိုပြီးတော့ပြန်ဆရာဆန်းဒီတိုင်းကတော့ဒါကံဝိဇာမနောကံဆိုတဲ့ကံသုံးပါးနဲ့မှမနောကံကပေါ်ပြီးအကြည့်ကြီးမားပုံနဲ့ပတ်သက်လို့မြတ်စွာဘုရားကတည်းကထုတ်ရှင်းလို့ဟောတော်မူတဲ့တရားဒေသနာသာဖြစ်ပါတယ်နော် ဒီမေကုန်းပဲအဲ့ဒီမှာမိန္ဒရဏဂုံပိုင်းမှာပြောခြင်းနဲ့အချက်ကတော့ဒီတန်ကြီးဒီတန်အဆက်ရှိတဲ့ဒီတန်ကြီးတွေကြောဖြစ်သွားဖို့အကြောင်းပါလေ။ဘာဖြစ်လို့ဒေါသရတယ်ဆိုတော့လောကီမင်္ဂလာတွေကိုသာလိမ့်လာလိုက်စားမှုများပြီ။လောကီမင်္ဂလာကိုသာယုံကြည်မှုများပြီးတော့ကံကံရဲ့အကျိုးကိုယုံကြည်ရမရှိကြလို့ဒီမပြည့်စုံတဲ့တန်ကြီးတန်ကြီးတွေအစရှိတဲ့ဒီတန်ကြီးတွေတော့အတိဖြစ်သွားရတာဖြစ်ပါတယ်နော်။ဒါကြောင့်လောကီမင်္ဂလာကိုလည်းလာလိုက်စားဖို့ငြိမ်းချမ်းခြင်းဒီမရဏဂုံပစ္စည်းုံနဲ့တောင်မှကတိုင်းပြည်မှာပစ္စည်းနိုင်တဲ့အဆင့်ကြီးရောက်ပြီးတော့တိုင်းပြည်ဒေသတွေဖြစ်တဲ့ကောဒီမျိုးအုပ်ချုပ်မင်းလုံးနေတဲ့ပုဂ္ဂိုလ်အပါအဝင်ဘဝအလုံးမရောက်ရတဲ့ခုံကြီးတစ်ခုရှိတဲ့အထူးနော်အဲဒီတော့ဒီတန်ကြီးတိုင်းဆိုတာကဘာလဲနော်တန်ကြီးတိုင်းကြီးတော့ဖြစ်ဖို့အကြောင်းကိုပတ်တယ်လို့နော်မိမိမှာဒီကေအထက်ကရာမှာသာမန်တော်၄၀နှစ်ကနေစပြီးတော့အလုပ်စဉ်ဆွဆွထားပါတယ်။ဘရဗင်္ဂဆရာအလုံးတော်ကြီးဒီကိုကြည့်ဖတ်တော်မူခြင်းအချင်းခါဆိုကြပြီနော်။ဘရဗင်္ဂရှင်ပြည့်တော်ဒီကိုကြည့်ဖတ်ခြင်းအချင်းခါတို့ကဆရာပွင့်တော်မူတဲ့ကဲ့သို့ပြိတ္တတေကအလုံးစီကားတော်မူခဲ့ပါတယ်။ဘရဗင်္ဂရှင်ပြည့်ခါလည်းဉာဏ်ပညာအလုံးကြီးမှတော်မူတဲ့ဒီတို့တော်ကောင်းကြီးဖြစ်တော်ဒီဘာဝကဒီကိုဆံပင်ကြီးနဲ့ရအောင်ဆုံးဆုံးမဟောကြားတော့တိုင်းဆုံးဆုံးမအနိုင်နဲ့မိမိကိုယ်ရင်းနဲ့ဆံပင်ကြီးနဲ့ရရှိတယ်။ဒီဘာဝကတွေကိုရုပ်တိနန်ကြီးဟုတ်တဲ့